Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်ဗျာတောသားရှင်များရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ VOA မြန်မာပိုင်းစီစဉ်ရဲ့2016ခုနှစ်ဇွန်လ18ရက်တနင်္ဂနွေနေ့မနက်ခင်းစီစဉ်တွေကိုမြန်မာစံတော်ချိန်မနက်6နာရီနဲ့9နာရီအထိလိုင်းဒိုမီတာ24 30နဲ့40တို့ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီရှင်ကျွန်မနန်းလောပါ
မနက်ခင်းပါခင်ဗျာကျွန်တော်ကတော့ဇော်ဝင်လိုက်ပါဒီမနက်မှာထူးခြားတဲ့သတင်းတွေကတော့တူတူကီနိုင်ငံမှာစစ်တပ်ရဲ့အာဏာသိမ်းမှုမအောင်မြင်ဖြစ်ခဲ့ပြီးတဲ့နောက်ထောင်ပေါင်းများစွာသောတူတူကီနိုင်ငံသားတွေကသမရကိုထောက်ခံကြောင်းစနေနေ့ကချီတက်ကြွေးကြော်ခဲ့ကြပါတယ်ပြည်သင့်နိုင်ငံနီစမီမှာဖြစ်သွားခဲ့တဲ့အကြမ်းဖက်မှုဖြစ်သွားပြီးတဲ့နောက်ပိုင်းအဲ့လိုအလားတူတိုက်ခိုက်မှုတွေဖြစ်လာမှာကိုအနောက်ပိုင်းထောင်လိုင်းအရာရှိတွေကစိုးရိမ်နေပါတယ်မြန်မာနိုင်ငံစီးပွားရေးဖွံ့ဖြိုးရေးအတွက်ကုညီလိုကြောင်းတရုတ်ဝန်ကြီးချုပ်က SM ညီလာခံမှာသမရဦးထင်ကျော်ကိုပြောကြားခဲ့ပါတယ်ဒီလိုထူးခြားတဲ့သတင်းတွေကိုမန္တနာချန်နယ်တူတင်ပြပေးသွားမှာပါခင
်ဗျာကောင်းပါပြီရှင်ပြည်နယ်နိုင်ငံနီစမီအမျိုးရာနေပွဲတော်အတွင်းအကြမ်းဖက်တိုက်ခိုက်ရတဲ့သတင်းမှာတော့
ကနိုင်ငံတော်ဆိုတာလည်းမကားတော့ဘူးနိုင်ငံတော်သမိုင်းပေါ့လေနိုင်ငံတော်သမိုင်းဆိုတာဒီ1989ခုနှစ်ကစတဲ့
ပြင်သစ်မှာနေထိုင်နေတဲ့ဥအောင်ကိုပြောသွားတာကိုနောက်ပိုင်းမှာအပြေဆုံးကြားရမှာပါဒါအပြင်တူရကီနိုင်ငံကအာဏာသိမ်းမှုနောက်ဆက်တွဲတဲ့နဲ့တခြားအပတ်စဉ်ကဏ္ဍတွေကိုလည်းထုတ်လွှင့်သွားဖို့ရှိပါတယ်ခုအရင်ဆုံးတော့တနင်္ဂနွေနေ့မနက်ခင်းနောက်ဆုံးရသတင်းတွေကိုကိုဇော်ဝင်းလိုင်နဲ့မန္တနာချန်တို့ကပြောပြပေးကြပါအောင်ရှင်
တူရကီနိုင်ငံမှာစစ်တပ်ရဲ့အာဏာသိမ်းမှုမအောင်မြင်ဖြစ်ခဲ့ပြီးတဲ့နောက်ထောင်ပေါင်းများစွာသောတူရကီနိုင်ငံသားတွေဟာအန်ကာရာမြို့ကကီဇီလာယင်ပြင်အပါအဝင်အစ္စတန်ဘူမြို့နဲ့အစ္စမီကန်ဂျီမြို့တို့မှာစနေနေ့ကစုဝေးပြီးသမရရီဆက်တယက်အာဒဝန်ကိုထောက်ခံကြောင်းကြေကြော်ခဲ့ကြပါတယ်။ညဘက်မှာလူတူကြီးကအလန်နီကိုဝေယမ်းပြီးတိုင်းပြည်ကိုဘယ်အရာဘယ်သူတူတယောက်ကမှသွေးကွဲအောင်လုပ်တာကိုလက်ခံမှာမဟုတ်ဘူးလို့ကြေကြော်ခဲ့ကြပါတယ်။တောက်ချန်နေ့ကဖြစ်သွားခဲ့တဲ့အာဏာသိမ်းမှုကြံစည်မှုမှာပါဝင်ခဲ့တဲ့စစ်သားတွေနဲ့အရာရှိပေါင်း2900နီးပါးကိုထိန်းသိမ်းထားပြီးဖြစ်တယ်လို့လည်းအာဏာပိုင်တွေကပြောပါတယ်။ဖမ်းဆီးခံထားသူတွေထဲမှာတပ်မဟာ3ရဲ့အကြီးအကဲဗိုလ်ချုပ်ကြီးအဒဲလ်ဥစတက်လေပါဝင်ပြီးသူ့အနေနဲ့နိုင်ငံတော်တစ္ဆာဖောက်မှုနဲ့ဆွဲချက်တင်ခံရနိုင်ပါတယ်။တခြားအဆင့်မြင့်အရာရှိတချို့ကတော့အင်းဂျင်ဂရီနိုင်ငံကိုဟယ်လီကော်ပတာနဲ့ထွက်ပြေးသွားကြပြီးအဲ့ဒီမှာနိုင်ငံရေးခလုံးဝင်လျှောက်ထားကြပါတယ်။ဂရီကိုထွက်ပြေးသွားကြသူတချို့ဟာအာဏာသိမ်းမှုစီစဉ်ခဲ့သူတွေဖြစ်တယ်လို့တူရကီသတင်းမီဒီယာတွေမှာဖော်ပြကြပါတယ်
။အမေရိကန်ပြည်ထောင်စုမှာနေထိုင်နေတဲ့မွတ်စလင်တရားဟောဆရာဖာတူလာဂူလန်ဟာတူရကီနိုင်ငံမှာတောက်ကြနေကအာဏာသိမ်းမှုကြိုးပမ်းမှုမှာသူပါဝင်ပတ်သက်ခဲ့တဲ့ဆိုတဲ့ဆွဆွဲချက်တွေကိုပြင်းပြင်းထန်ထန်ညှင်းဆလိုက်ပါတယ်။တချိန်ကဂူလန်နဲ့မဟာမိတ်ဖြစ်ခဲ့သူတူရကီသမ္မတရီဆက်တေရဲ့အာရိုဝန်ကတော့တောက်ကြနေကသူ့ကိုဖြုတ်ချဖို့ကြိုးပမ်းမှုနဲ့ပတ်သက်ပြီးအမေရိကန်အခြေစိုက်တရားဟောဆရာဂူလန်အပေါ်ထောက်ခံသူတွေကိုအပြစ်တင်ထားတာဖြစ်ပါတယ်။ဒါကြောင့်အမေရိကန်ပြည်ထောင်စုအနေနဲ့ဂူလန်ကိုဖမ်းဆီးဒါမှမဟုတ်လွှဲပြောင်းပေးဖို့တူရကီသမ္မတကအမေရိကန်သမ္မတဘရက်အိုဘားမားကိုတောင်းဆိုခဲ့ကြောင်းသတင်းတွေမှာဖော်ပြနေကြပါတယ်။ဘာသာရေးဆရာဂူလန်ရဲ့ဟစ်မတ်လှုပ်ရှားမှုဟာသတင်းမီဒီယာရဲနဲ့တရားရေးဌာနအပါအဝင်တူရကီလူမှုအတိုင်းဝိုင်းမှာဩဇာလွှမ်းမိုးနေစေဖြစ်ပါတယ်။ပန်ဆာဗေးနီးယားပြည်နယ်မှာလက်ရှိနေထိုင်နေတဲ့တရားဟောဆရာဂူလန်ကတော့ဆရာနာသိမ့်ဖို့ကြိုးပမ်းမှုဆိုတာကိုပြင်းထန်ဆုံးရှုံချလိုက်ကြောင်းစနေနေ့ကပြောဆိုခဲ့သလိုနောက်ွယ်မှာသူပါဝင်ပတ်သက်ခဲ့တဲ့ဆိုတဲ့ဆွဆွဲချက်တွေကိုလည်းအခိုင်အမာညှင်းဆိုင်ခဲ့ပါတယ်။ဒါအပြင်တူရကီမှာရှိတဲ့သူ့ကိုထောက်ခံသူတဦးကသမရအာရိုဝန်ကိုဖြုတ်ချဖို့မအောင်မြင်တဲ့အာနာသိမ့်ကြိုးပမ်းမှုမှာပါဝင်ပတ်သက်ခဲ့သလားဆိုတာကိုလည်းသူမသိခဲ့ကြောင်းဂူလန်ကပြောဆိုခဲ့ပြီးသူဟာ1996ခုနှစ်ကတည်းကတူရကီကနေထွက်ခွာလာသူအခုအခါတူရကီမှာသူလက်ရှိသူ့ကိုလက်ရှိထောက်ခံနေသူတွေဟာဘယ်သူတွေလဲဆိုတာတောင်သူမသိဘူးလို့သတင်းတောက်တွေကိုပြောဆိုခဲ့ပါတယ်အစောပိုင်းကထုတ်ပြန်ခဲ့တဲ့ကြေညာချက်ထက်မှာတော့အာနာသိမ့်မှုကိုဂူလန်ကရှုံချခဲ့ပြီးလွတ်လပ်မြတ်တဲ့ရွေးကောက်ပွဲလုပ်ငန်းစဉ်ကသာအစိုးရတွေကိုတင်မြှောက်ရမှာဖြစ်ပြီးတော့အင်အားသုံးလို့မရဘူးလို့လည်းပြောဆိုခဲ့ပါတယ်တူရကီနိုင်ငံတူရကီလူထုနဲ့နိုင်ငံတွင်းမှာလက်တလောရှိနေသူတွေအားလုံးအတွက်ရောအခြေအနေကိုငြင်းငြင်းညံ့ညံ့နဲ့အ мян ဆုံးဖြစ်ရှင်းနိုင်ဖို့အတွက်ကိုပါဖျားသခင်တန်ဆုတောင်းတဲ့အကြောင်းပြောဆိုခဲ့ပါတယ်အမေရိကန်နိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီကတော့ဂူလန်ကိုလွှဲပြောင်းပေးဖို့မြစ်တရရက်ခံချက်ကိုစင်းစားမှာဖြစ်ပေမဲ့ဂူလန်ရဲ့မှားယွင်းတဲ့လုပ်ရက်နဲ့ပတ်သက်ပြီးဗလိုက်မှုမရှိတဲ့အထောက်အထားကိုတင်ပြနိုင်မှသာလွှဲပြောင်းပေးမှာဖြစ်တယ်လို့ပြောကြားခဲ့ပါတယ်
။ပြင်သစ်နိုင်ငံနီစမြို့မှာဘာစီလ်ဒေလို့ခေါ်တဲ့ပြင်သစ်အမျိုးသားနေကလူပေါင်း84ဦးသေဆုံးခဲ့ရတဲ့တိုက်ခိုက်မှုကြောင့်ဖြစ်ပေါ်ခဲ့တဲ့ပျက်စီးမှုတွေကိုအာဏာပိုင်တွေကစုံစမ်းစစ်ဆေးနေကြမှာပဲအနောက်နိုင်ငံတွေကထောင်လိုင်းအရာရှိတွေအကြဆိုးရိမ်မှုတွေထွက်ပေါ်နေပါတယ်တိုက်ခိုက်မှုကိုပြုလုပ်ခဲ့တဲ့အသက်32နှစ်အရွယ်တူနီရှားနယ်ပွားပြင်သစ်နိုင်ငံသားမိုဟာမက်ဘူလဲလ်ကိုတခြားတိထားပြီးအကြမ်းဖက် အဖွဲ့တွေအကြားဆက်နွယ်မှုရှိတယ်ဆိုတာကိုအစောပိုင်းမှာကွင်းဆက်မချိမိပဲဖြစ်မှာကိုစိုးရိမ်နေကြတာဖြစ်ပါတယ်။ဒါပေမဲ့ဘူလဲရဲ့လောက်ရဟာအစ်စ်ထွက်ပေါ်လာတဲ့ပုံစံအစ်စ်မျိုးလားဆိုတဲ့အပေါ်မှာလည်းစိုးရိမ်နေကြပါတယ်။ IS Islamic State ကြောအုပ်စုဟာရာဇဝတ်မှုအသေးလေးတွေကျူးလွန်ဘူးသူစိတ်မနှံ့သူစတဲ့ပုံကိုယ်တွေကိုလက်နဲ့အဖြစ်ပြောင်းလဲအသုံးချနိုင်ဖို့အတွက်တိုးမြင့်လှုပ်ဆောင်လာနေကြတယ်လို့အနောက်နိုင်ငံတွေကထောင်လိုက်အရာရှိတွေကပြောပါတယ်။အခုအချိန်ထိတော့ဘူလဲဟာအဲ့ဒီလုံနီးလှုပ်ဟန်အတိုင်းအသုံးချခံခဲ့ရသူလို့ထင်မှတ်စရာဖြစ်နေပါတယ်။ IS အဖွဲ့နဲ့ဆက်နွယ်မှုရှိတဲ့မာအမတ်သတင်းအေဂျင်စီကစနေနေ့ကပြောဆိုချက်အရကတော့နစ်မှဖြစ်သွားခဲ့တဲ့တိုက်ခိုက်မှုကို IS အဖွဲ့ကပြုလုပ်ခဲ့ပြီးဘူလဲဟာ IS အဖွဲ့ရဲ့အဖွဲ့ဝင်တဦးဖြစ်တယ်လို့ပြောပြထားပါတယ်
။ပြင်သစ်နိုင်ငံနစ်မြို့မှာကြာတာရင်းနေ့ကအကြမ်းဖက်တိုက်ခိုက်ခံရမှုနဲ့ဆက်နွယ်ပြီးတော့လူ3ယောက်ကိုပြင်သစ်ရဲတပ်ဖွဲ့ကဖမ်းဆီးခဲ့ပါတယ်။ပင်လယ်ကမ်းခြေအနီးမှာကျင်းပနေတဲ့ Bastille အမျိုးသားနေပွဲတော်မှာလူပေါင်း84ယောက်တိတ်ဆုံးခဲ့ရတဲ့တိုက်ခိုက်မှုနဲ့ဆက်နွယ်ပြီးတော့အခုဆိုရင်ဖမ်းဆီးထိန်းသိမ်းထားသူစုစုပေါင်း5ယောက်ထိရှိသွားပြီဖြစ်ပါတယ်။ IS Islam အစွန်းရောက်အုပ်စုကတော့အဖွဲ့ရဲ့မီဒီယာတစ်ခုကနေထုတ်ပြန်ခဲ့တဲ့ကြေညာချက်တစ်စောင်မှာချာတာပရီနေကနီးစ်မြို့တိုက်ခိုက်မှုဟာသူတို့လက်ချက်ဖြစ်တဲ့အကြောင်းပြောဆိုလိုက်ပြီးတော့တိုက်ခိုက်သူကိုလည်းစစ်တီတော်အဖြစ်သုံးနှုန်းပြောဆိုခဲ့ပါတယ်။တိုက်ခိုက်သူနဲ့ IS စစ်သွေးကြွအဖွဲ့ကြားဒါရိုက်ဆက်နွယ်မှုရှိမရှိဆိုတာကိုတော့အခုချိန်ထိရှင်းရှင်းလင်းလင်းမရှိသေးပါဘူး။ဒါပေမဲ့လည်းပြင်သစ်ပြည်ထောင်ဝန်ကြီးကတော့မိုဟာမက်ဘူလဲဟာမြ мян ဆန်ဆန်အစွန်းရောက်ဝါဒရိုက်သွင်းခံရပုံရတယ်လို့စနေနေ့ကပြောဆိုခဲ့ပါတယ်။ဘူလဲဟာအစွန်းရောက်အစ္စလာမ်အယူဝါဒရှိတဲ့အရေးအယောင်မျိုးလွန်ခဲ့တဲ့နှစ်တွေအတွင်းပြသခဲ့တာမျိုးမတွေ့ရဘူးလို့လည်းသူ့ကိုတည်တဲ့သူတွေရဲ့ကနအူးထွက်ဆိုချက်တွေအပေါ်ခြေခံပြီးတော့ပြင်သစ်ပြည်ထောင်ဝန်ကြီးကပြောကြားခဲ့ပါတယ်။
UAE မြန်မာတိုင်းရဲ့မနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 93.5လိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6185နဲ့ဒုတိယနာရီဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
အမေရိကန်တန်ခါတရင်းကိုဆက်လက်ကြီးညာပေးနေတာပါခင်ဗျာမြန်မာနိုင်ငံရဲ့စီးပွားရေးဖွံ့ဖြိုးတိုးတက်မှုနဲ့တိုင်းသူပြည်သားတွေရဲ့လူနေမှုဘဝမြင့်တင်ရေးတို့ကိုအထောက်အကူပြုစေဖို့အတွက်တရုတ်နိုင်ငံကမြန်မာနဲ့စီးပွားရေးပူးပေါင်းဆောင်ရွက်မှုတွေတိုးမြင့်လှုပ်ဆောင်လိုကြောင်းတရုတ်ဝန်ကြီးချုပ်လီကေချန်းကစနေနေ့မှာပြောပါတယ်မွန်ဂိုလီးယားနိုင်ငံမြို့တော်မှာကျင်းပနေတဲ့ဆက်တကြိမ်မြောက်အစမ်အာရှဥရောပနိုင်ငံသားရေးဝန်ကြီးများထိပ်သီးဆွေးနွေးပင်ပမှာသမ္မတဦးထင်ကျော်နဲ့တွေ့ဆုံစဉ်တရုတ်ဝန်ကြီးကအဲ့ဒီလိုပြောကြားလိုက်တာပါလွန်ခဲ့တဲ့66နှစ်တုန်းကတရုတ်နဲ့မြန်မာအကြားတန်တမန်ဆက်ဆံရေးတွေစတင်ထီထောင်ခဲ့စဉ်ကချမှတ်ခဲ့တဲ့ညင်းကြမ်းစွာရှင်တွဲနေထိုင်ရေးမူ၅ချက်အပေါ်အခြေခံပြီးအင်းနီးချင်းကောင်ပိတစွာနဲ့ဆက်ဆံရေးပုံမူခံမြေအောင်ရပ်တည်နိုင်ခဲ့ကြောင်းလဲတရုတ်ဝန်ကြီးချုပ်လီကေချန်းကပြောပါတယ်နိုင်ငံသားရေးရှိပူးပေါင်းဆောင်ရွက်မှုတွေတိုးမြင့်လှုပ်ဆောင်ရေးတည်ငြိမ်ကောင်းမွန်တဲ့နိုင်ငံဆက်ဆံရေးတည်ဆောက်နိုင်ရေးတို့အတွက်မြန်မာအစိုးရအသင်းနဲ့ပူးပေါင်းဆောင်ရွက်ဖို့တရုတ်နိုင်ငံကအစဉ်သင့်ရှိကြောင်းလဲဝန်ကြီးချုပ်လီကေချန်းကပြောပါတယ်မြန်မာသမ္မတဦးထင်ကျော်ကလည်းတရုတ်နဲ့မြန်မာနိုင်ငံတို့ဟာညင်းညမ်းစွာရှင်တွဲနေထိုင်ရေးမူ၅ချက်နဲ့အညီရပ်တည်ခဲ့ကြပြီးနိုင်ငံဆက်ဆံရေးဟာတိုးတက်ဖွံ့ဖြိုးနေကြောင်းပြောပါတယ်မြန်မာနိုင်ငံသားတွေရဲ့လူနေမှုဘဝမြန်မာရေးနဲ့လူထုကိုအကျိုးဖြစ်ထွန်းစေဖို့အတွက်တရုတ်နိုင်ငံရဲ့ရင်းနှီးမြှုပ်နှံမှုတွေပိုရောက်လာဖို့မြန်မာနိုင်ငံကမျှော်လင့်ကြောင်းလဲသမ္မတဦးထင်ကျော်ကပြောပါတယ
် Republican Party ရဲ့သမ္မတလောင်းဖြစ်ဖို့တေချာသလောက်ရှိနေတဲ့ Donald Trump ဟာဒုသမ္မတလောင်းဖြစ်သူနဲ့အတူရှင်ပြိုင်မဲ့ Indiana ပြည်နယ်အုပ်ချုပ်ရေးမှူး Mike Pence နဲ့အတူစနေနေ့က New York မြို့ကမဲဆွယ်ပွဲမှာပထမဦးဆုံးအကြိမ်အတူတွဲထွက်လာပြီးသူနဲ့လက်တွဲမဲ့ပုဂ္ဂိုလ်ဖြစ်မိတ်ဆက်ပေးလိုက်ပါတယ်။ Pence ဟာလေးစားထိုက်သူယောသားတီကြည်သူပုဂ္ဂိုလ်ဖြစ်နဲ့လဲ Trump ကသုံးနှုန်းပြောဆိုခဲ့ပါတယ်။2012ခုနှစ်မှာအုပ်ချုပ်ရေးမှူးအဖြစ်ရွေးချယ်မခံရခင်အောက်လွှတ်တော်အမတ်တဦးအဖြစ်တက်တန်း6ကြိမ်တာဝန်ယူခဲ့ဘူးတဲ့ Pence ဟာ American Social Conservative သမရိုးကြနိုင်ငံရေးသမားတဦးဖြစ်နဲ့လဲလူသိများသူဖြစ်ပါတယ်။ဒုသမ္မတအဖြစ်ရွေးချယ်ဖို့စဉ်းစားသူတွေထဲမှာအုပ်ချုပ်ရေးမှူး Pence ဟာပထမဆုံးပုဂ္ဂိုလ်ဖြစ်ပြီးတော့အထူးသဖြင့် Indiana ပြည်နယ်မှာဆောင်ရွက်ခဲ့တာတွေဒါမှမဟုတ်လူမှုအတွက်တိုက်ပွဲဝင်ပေးတဲ့အမေရိကန်ပုဂ္ဂိုလ်ဖြစ်နဲ့လေးစားတဲ့အကြောင်းထရန့်ကပြောဆိုခဲ့ပါတယ်
။အမေရိကန်ရေတပ်မှာကမ္ဘာသမုဒ္ဒရာတွေထဲကအဝေးလမ်း၅တွေနဲ့တခြားသောရေတရဝါတွေကိုဘေးအန္တရာယ်ဖြစ်စေနိုင်တဲ့ရေအောက်သုံးဆိုနာကိရိယာတွေကိုအသုံးပြုခွင့်ပေးထားတာမှားယွင်းတယ်လို့အမေရိကန်ဗဟိုအစိုးရအယူခံတရားရုံးတစ်ခုကဆုံးဖြတ်လိုက်ပါတယ်။အမေရိကန်ရေတပ်ကိုစစ်ဖြစ်ပွားခြင်းမရှိတဲ့ကာလအတွင်း Pacific Atlantic အိန္ဒိယသမုဒ္ဒရာနဲ့မြေထဲပင်လယ်မှာချိန်နှုံးနှိမ်အာရုံခံကိရိယာတွေအသုံးပြုခွင့်ပြုဖို့2012ခုနှစ်ကအောက်ယုံတစ်ခုကနေပြီးတော့ဆုံးဖြတ်တာကိုဆန်ဖရန်စစ္စကိုမြို့မှာရှိတဲ့ American Federal အယူခံတရားရုံးကပယ်ဖျက်လိုက်တာဖြစ်ပါတယ
်။ပါကစ္စတန်နိုင်ငံမှာဂုံတိုက်ခါအတွက်နှစ်စဉ်ရာပေါင်းများစွာသောအမျိုးသမီးတွေတပ်ဖြတ်ခံခဲ့ကြရပါတယ်။မွတ်စလင်ဘာသာရေးဆရာတအူးနဲ့အတူတွဲပြီးတော့ ရိုက်ထားတဲ့ဓာတ်ပုံတွေကိုလူမှုကွန်ရက်ပေါ်တင်ခဲ့တဲ့အတွက်ညင်းပွားစရာတွေကြုံခဲ့ရတဲ့ fashion model Quandel Blush ကိုသူ့ကိုတယောက်ကတက်ခဲ့တာလို့ရဲကပြောဆိုခဲ့ပါတယ် Blush ဟာမူတန်မျိုးကမိသားစုနေအိမ်မှာအိပ်ပျော်နေတော့သူ့ကို6ယောက်ထဲကတယောက်ကနေသူ့ကိုလက်မညှက်တက်ခဲ့တာဖြစ်တယ်လို့မိဘတွေကရဲကိုပြောတဲ့အကြောင်းရဲတပ်ဖွဲ့ကပြောခွင့်ရသူက AP သတင်းဌာနကိုပြောဆိုခဲ့ပါတယ် Direct from Washington
The Voice of America VOA တနင်္ဂနွေနေ့မနက်ခင်းထိတ်တန့်ရောက်သတင်းတွေကိုကိုစောဝင်းလိုင်းနဲ့မန္တနာချန်တို့ကပြောပြပေးတော်တာပါရှင်ခရိုသတင်းဆောင်မတွေကိုစတိုက်တင်ဆက်ပေးပါမယ်ပြခဲ့တဲ့တောက်ကြနေကစတင်ခဲ့တဲ့သူရကီနိုင်ငံရဲ့မအောင်မမြင်ဖြစ်ခဲ့တဲ့အာဏာသိမ်းမှုအပြီးအစိုးရကထောင်းတဲ့ချီတဲ့လူတွေကိုဖမ်းဆီးလိုက်ပါတယ်ဒီအထဲမှာစစ်သားနဲ့အရာရှိပေါင်း 2,800 ကျော်ပါတယ်လို့အစိုးရအရာရှိတွေကပြောပါတယ်ဒီလိုအာဏာသိမ်းဖို့ကြိုးပမ်းခဲ့သူတွေဟာပြည်သူလူထုနဲ့စစ်တပ်ရဲ့ထောက်ခံမှုကိုကြိုတင်ခိုင်မာအောင်မလုပ်ဘဲနဲ့လက်တဲ့ဆန်သက်ခဲ့တာလို့တုံ့တက်သူတွေကဆိုပါတယ် VOA တင်ထောက် Jimmy Tedmia ရဲ့ရေးသားချက်ကိုအခြေခံပြီးတော့ဦးကျော်စန္ဒကတင်ပြထားပါတယ်ရှင်
တူရကီသမ္မတအာရိုဂန်ကဒီပုံငံမှုကတူရကီစစ်တပ်သန့်စင်ရေးလွတ်ထိုင်အောင်ဖျားသိခင်ကပေးရလာတဲ့လက်ဆောင်ဖြစ်တယ်လို့ဆိုပါတယ်။သူ့ရဲ့အာဏာပူခိုင်မာရေးနဲ့စစ်တပ်ကသမ္မတကသူ့ကိုဆန့်ကျင်တဲ့တခြားသူတွေကိုပါရှင်းတော့မယ်လို့အကြက်ခတ်တွေကသုံးသပ်ကြပါတယ်။အခုခါစစ်သား3000ကျော်ကိုဖမ်းဆီးထားပြီးဗိုလ်ချုပ်ကြီး9ယောက်နဲ့ဗိုလ်မှူးကြီး29ယောက်တို့ကိုယာရုဖြုတ်လိုက်ပါတယ်။အာဏာသိမ်းရမှာဒီအရာစီကြီးတွေပါမပါအတိအကျမသိရသေးပါဘူး။ဒါအပြင်တရားသူကြီး 2,900 ကိုဖယ်ရှားလိုက်ပြီးထိတ်တန်းတရားရုံးအရာရှိ 200 ကိုလည်းဖမ်းဆီးထားပါတယ်။ဒီလူရမျိုးနှောင်ကျင်သွားအောင်ဆိုပြီးသေတံပြေတာကိုပြန်သုံးနိုင်ဖို့ဥပဒေပြင်ရမယ်လို့တောင်းဝန်ကြီးချုပ်ဘီနာလီယီလ်ဒရင်းကဆွေးနွေးပါတယ်။ဒါပေမဲ့သောက်ကြံနေအာဏာသိမ်းမှုဟာချက်ချင်းကြာဆုံးသွားတော့ကိုထောက်ရင်တော့နှောင်ထက်ပြီးဒါမျိုးဖြစ်လာဖို့ဆိုတာကအများကြီးအလှမ်းဝေသွားမှာပါ။သောက်ကြံနေကကြိုးပမ်းမှုမှာအနာသိန်းခေါင်းဆောင်တွေဟာစစ်တပ်အတွင်းမှာရောနိုင်ငံရေးနဲ့ပြည်သူလူထုအဆိုင်အဝိုင်းမှာပါထောက်ခံမှုကြေကြေပြတ်ပြတ်မရရှိခဲ့ကြပါဘူး။အဒိုဂန်ကိုဝေဖန်သူတွေကတောင်မှတူရကီမှာစစ်တပ်အနာသိန်းများများလှပြီးဆိုပြီးဒီဟာကိုဆုတ်ချခဲ့ကြပါတယ်။ထိတ်တန့်ဗိုလ်ချုပ်ကြီးတွေတပ်မှုကြီးတွေကလည်းလက်မခံခဲ့ကြပါဘူး။အဖမ်းခံရတဲ့စစ်သားတချို့ကသူတို့ဟာစီးရေးလှုပ်ရှားမှုတစ်ခုခုရှိတယ်လို့ထင်ခဲ့ပြီးသမ္မတထောက်ခံတဲ့သူတွေနဲ့ရင်ဆိုင်တူတော်မှာအနာသိန်းတာပါလားလို့သိခဲ့ရပါတယ်။လန်ဒန်ချန်ဒန်ဟောက်စ်ကျွမ်းကျင်သူအဖွဲ့ကဖာဒီဟာကူရာကတော့ဒီအာနာသိမ်းမှုဟာမဆခင်ကပဲပြုတ်ကွယ်သွားခဲ့တာလို့သုံးသပ်ပါတယ်။ကျန်းစီသူတွေဟာပါလီမန်သမ္မတနဲ့ဝန်ကြီးချုပ်တို့ရဲ့အိမ်တွေစစ်ထနာချုပ်တွေကိုဥတီခဲ့ကြပြီးဘော့စဖော့ရပ်စ်ရေလက်ကြောက်ကိုဖျက်ထိုးထားတဲ့တံတားတွေနဲ့အထက်တက်လေစစ်ကိုပိတ်ထားခဲ့ကြပါတယ်။နိုင်ငံပိုင်အသံလွှင့်ဌာနကိုလည်းခိတ္တသိမ်းပိုက်ခဲ့ကြပါတယ်။ဒါပေမဲ့လည်းပုဂ္ဂလိကအသံလွှင့်ဌာနတွေတခြားဆက်သွယ်ရေးစနစ်တွေကိုပိတ်ဖို့ပြက်ကွက်ခဲ့ကြပါတယ်။ဒါကြောင့်လဲသမ္မတအာဒိုဂန်ဟာစုထောက်ခံတဲ့ပြည်သူလူထုကိုဆက်သွယ်ပြီးညွန်ကြွက်တွေပေးနိုင်ခဲ့ပါတယ်။ဂျန်စီသူတွေအဓိကအားနည်းချက်နှစ်ချက်ကတော့နံပါတ်1ဘာမှမလုပ်ခင်အစိုးရအကြီးအကဲကိုဖမ်းဒါမှမဟုတ်ကုမြက်ခဲ့ရမှာသူတို့မလုပ်ခဲ့ဘူး။နံပါတ်2တင့်ကားရဟရင်ဂျက်လေရင်စတာတွေဝင်မဆွတ်နိုင်အောင်လုပ်ဖို့သူတို့ပြက်ကွက်ခဲ့တယ်လို့စစ်မဟာဗျူဟာကျွမ်းကျင်သူအက်ဒဝတ်လူထဝက်က Foreign Policy Magazine မှာရေးသားသုံးသပ်ထားပါတယ်။အဲအခုတော့သမ္မတအာရိုဂန်ဟာတူရကီနိုင်ငံကြီးကိုသူ့စိတ်တိုင်းကျဖော်ဆောင်ခွင့်ရရှိသွားပြီဖြစ်ပါတယ်ခင်ဗျာ
တူရကီရဲ့မအောင်မြင်မြင်ဖြစ်ခဲ့တဲ့စစ်အာဏာသိမ်းမှုအကြောင်းဦးကျော်စန္ဒကတင်ပြသွားတာပါရှင်ခုတော့ပြင်သစ်တိုက်ခိုက်မှုသတင်းဖက်ဆက်ရအောင်ပါပြင်သစ်နိုင်ငံနီစ်မြို့ကတိုက်ခိုက်မှုဟာပြင်သစ်တို့ရဲ့ Best Day အမျိုးသားနေ့ပွဲတော်ကိုတင်းမင်းရွေးချယ်ပြီးတော့အကြမ်းဖက်တိုက်ခိုက်ခံရမှုအပေါ်ပြင်သစ်နိုင်ငံသားတွေအထူးနာကျင်ခံစားခဲ့ကြရပါတယ်လွန်ခဲ့တဲ့နှစ်အနည်းငယ်ကစလို့ပြင်သစ်နိုင်ငံမှာလူများစွာတိုက်ဆုံခဲ့ရတဲ့အကြမ်းဖက်တိုက်ခိုက်ခံရမှုတွေဟာအစွန်းရောက်ဝါဒကိုဆန့်ကျင်တဲ့ပြင်သစ်အစိုးရရဲ့ကိုင်းတွဲမှုတွေအပေါ်လှက်စားချေတုံ့ပြန်လာလို့လဲတချို့ကသုံးသပ်ခဲ့ကြတာပါအသေးစိတ်ကိုတော့မန္တနာချန်းကဆက်ပြောပြပါမယ်ရှင
်ဟုတ်ပါတယ်ပြင်သစ်နိုင်ငံသားတွေအတွက်တမို့အထားဆုံးသမိုင်းဝင်နေ့ဖြစ်တဲ့ Bastille Day အမျိုးသားနေ့ကပွဲတော်လာသူလူအုပ်ကြားထရက်ကားနဲ့အတင်းဝင်တိုက်ခိုက်ခဲ့တာပါဒီတိုက်ခိုက်ခံရမှုတွင်ကလေး10ယောက်ပါဝင်လူ84ယောက်သေဆုံးပြီးတော့ရာနဲ့ချီဒဏ်ရာတွေရရှိခဲ့ကြတာဖြစ်ပါတယ်ဖြစ်ဖြစ်ချင်းမှာရုတ်တရက်ထိုက်လန့်တုံ့လုပ်ခဲ့ကြပြီးမယ်အစွန်းရောက်ဝါရကိုအန်တုတဲ့အနေနဲ့အခုခါပုံမှန်အတိုင်းသွာလာလှုပ်ရှားနေကြပြီလို့ပြင်သစ်နိုင်ငံမှာနေထိုင်လာတာနှစ်ပေါင်း40နီးပါးရှိပြီဖြစ်တဲ့ဦးအောင်ကိုကပြောပါတယ်
နိုင်ငံတော်စုံကားတာလည်းမကတော့ဘူးနိုင်ငံတော်သမိုင်းပေါ့လေနိုင်ငံတော်သမိုင်းဆိုတာဒီ1989ခုနှစ်ကစတဲ့တော်လာပြည်စ်တော်လိုင်းသမိုင်းဆိုတာကမ္ဘာမှာနာမည်ကြီးတို့ရာဇဝင်မှာနာမည်ရှိတဲ့ဟာတွေဒီနေ့မှကျွန်တော်ရွေးပြီးခဲ့တယ်ဆိုတော့အမှတ်တမ်းမှပြင်သစ်တွေကပြင်သစ်လူမျိုးရောဟာဒီတို့မွတ်စလင်အစ္စလာမ်လူမျိုးတွေရောစပြီးတော့ဟိုမဆက်ရဆိုဝင်နေပြီးတော့ခြေကွဲပြီးတော့နောက်ဆုံးမှဒေါသတွေလည်းငှက်ထွက်နေကြတာပေါ့အခုချိန်မှာတော့
IS စစ်သွေးကြောအဖွဲ့ကတော့ဒီတိုက်ခိုက်မှုကိုသူတို့တပ်သားတဦးလုပ်တာလို့ပြောဆိုထားတယ်လို့ဒါနဲ့ဆက်နွယ်ပြီးလူ3ယောက်ထက်မနည်းကိုလည်းအာဏာပိုင်တွေကဖမ်းဆီးခဲ့ပါတယ်။ပြင်သစ်နိုင်ငံဟာလွန်ခဲ့တဲ့နှစ်အနည်းငယ်ကစလို့အစွန်းရောက်အုပ်စုတွေရဲ့ပြစ်မှတ်ထားတိုက်ခိုက်မှုတွေကိုခံခဲ့ရတာပါ။ပြီးခဲ့တဲ့2015ခုနှစ်နှစ်ဆန်းပိုင်းကချာလီအက်ဘ်ဒိုပြင်သစ်သတင်းစာတိုက်တိုက်ခိုက်ခံခဲ့ရတာလူပေါင်း130သေဆုံးပြီးတော့ဒါဇင်နဲ့ချီဒဏ်ရာတွေရရှိခဲ့တဲ့ပဲရစ်မြို့ကနေရာ6ခုမှာနိုဝင်ဘာလကအကြမ်းဖက်တိုက်ခိုက်ခံရပြီးအခုနီးစ်မြို့တိုက်ခိုက်ခံရမှုဟာနောက်ဆုံးဖြစ်ရဖြစ်ပါတယ်အခုလိုပြင်သစ်နိုင်ငံပေါ်ပြစ်မှတ်ထားတိုက်ခိုက်လာနေတာနဲ့ပတ်သက်ပြီးဦးအောင်ကချာ
လီအက်ဘ်ဒိုနောက်ပိုင်းမှာပြင်သစ်အစိုးရကသူတို့ကိုပြန်ပြီးတော့တုံ့ပြန်တဲ့စစ်ဆင်ရေးကိစ္စတွေရှိခဲ့ပြီအခုလက်ရှိနေတယ်သူမရုပ်သိမ်းသေးဘူးအားကြောင့်မို့ပြင်သစ်ကိုတော်တော်လေးအညှို့ထားတယ်ပြင်သစ်ပြည်ကိုလုတ်တက်ကောင်ကလည်းအဲ့ဒီသူတို့အဖွဲ့ပဲအထင်မရှားတဲ့သူထားပြီးတော့လုတ်တက်ကောင်လို့တော့သူအငိုက်မိတဲ့သဘောမျိုးပဲဟုတ်ဒါပါပဲ
ဒါအပြင်အခုလိုဖြစ်ရမျိုးတွေကြောင့်ပြင်သစ်နိုင်ငံမှာငိုရှိနေတဲ့နိုင်ငံခြားအလားရောအခြေချနေထိုင်သူတွေကိုမလိုလားသူတွေလည်းပို့ပြီးတော့ကြီးထွားလာသလိုအစိုးရဝါဒီတွေအပေါ်အစိုးရရဲ့ကင်တွယ်တုံ့ပြန်မှုဟာအားနည်းတယ်ဆိုပြီးတော့လည်းအစိုးရကိုဝေဖန်ထောက်ပြနေကြတဲ့အတိုက်ခံနိုင်ငံရေးပါတီတချို့အပေါ်လူမှုထောက်ခံမှုတွေပို့တိုးလာနေတယ်လို့လည်းဦးအောင်ကဆက်ပြောပြပါရစေ။
အမြင်ပြောင်းလာတာစားရရှိတယ်။စားရရှိဆိုတော့နိုင်ငံရေးအတိုက်ခံပါတီတွေရှိတာကိုအခုနိုင်ငံခြားသားတွေမကြိုက်တဲ့ဒီright wing right ကြည့်ရသူကဘူးဆိုရင်သူကသူ့ပါတီကအမြင့်ဆုံးနေရာမှာရနေတယ်။နည်းနည်းသူ့ပြင်ပါတီ socialist party တွေတော့လက်ရှိသမရသူစားတဲ့ပြင်မော်ဒီသူတို့ရတဲ့ပုံပြီးတော့သူတို့က opinion တိုးလာတယ်။နောက်တစ်ခါကျတော့သူတို့ကတော့ဒီအရာတွေကိုအဓိကထားတာအဓိကတော့နိုင်ငံသားလူတွေဘာတွေကိုမကြိုက်တဲ့ဒီရှိတယ်။ကိုယ်တည်းကလည်းရှိတယ်၊ခုလည်းရှိတယ်၊ခုပို့ပြီးတော့ရှိတာပေါ့။အခုသူတို့ကဘာကပို့ရှိတယ်ဆိုတော့လက်ရှိဆိုရတယ်ကိုသူကအဲ့ဒီအကြောင်းပြပြီးတော့ပို့ပြီးတော့သုံးကတ်တာပေါ့လေဒါပေါ့ပြောဆိုကြတာ
အခုအခါပြင်သစ်သမ္မတ Francois Hollande ဦးဆောင်တဲ့အစိုးရကပြီးခဲ့တဲ့နိုဝင်ဘာအကြမ်းဖက်တိုက်ခိုက်ခံရပြီးတဲ့နောက်ထုတ်ပြန်ထားတဲ့အရေးပေါ်ကြေညာချက်ကိုလည်းတတ်တန်းထတ်တိုးလိုက်တယ်လို့နိုင်ငံတော်မှလည်းလုံခြုံရေးတွေတင်းတင်းကြပ်ကြပ်ချထားပါဗျ။နီးစ်မြို့မှာတော့မြို့သားနေကတိုက်ခိုက်ခံရမှုတွင်သေဆုံးသွားသူတွေအတွက်နိုင်ငံတော်ဝန်နဲ့ကြေကွဲခြင်းအထိမ့်မှတ်ကိုစနေနေ့ကစပြီး၃ရက်ကြာလှုပ်ဆောင်သွားမှာဖြစ်ပါတယ်ရှင်။
မနနာချန်တင်ပြတော်ရပါရှင်အခုတော့ဦးအောင်ခင်ရဲ့သတင်းသုံးသပ်ချက်အလဲပါမြန်မာပြည်ကတရုတ်အရင်အနည်းအကြောင်းရေးထားတဲ့ဘီဂျင်းအခြေစိုက်သုတေသနဌာနထုတ်စာရန်းကိုဦးအောင်ခင်ကသုံးသပ်ရေးသားပြီးတော့ကိုကျော်ကျော်သိန်းနဲ့သူတင်ပြထားပါရရှင
်ဒီစုံစေစီမံကိန်းရဆိုင်တဲ့လူခဏထိုးကြသွားတဲ့တရုတ်အရင်အနည်းဟာပြန်လည်တိုးပွားနေတာတွေ့ရပါတယ်နိုင်ငံကုန်သွယ်မှုပမာဏဟာလည်းကြီးထွားနေပါတယ်တရုတ်ပြည်ကိုဓာတ်ငွေစပြီးတင်ပို့တဲ့2013မှာမြန်မာပြည်ကတရုတ်ကိုတင်ပို့တဲ့ပို့ကုန်တန်ဖိုးဟာ9ဆလောက်ထိုးတက်သွားပါတယ်။မြန်မာရဲ့အကြီးဆုံးကုန်သွယ်ဘက်ဟာတရုတ်ပါ။မြန်မာပြည်မှာနေရာတိုင်းလိုလိုတရုတ်သွားမုန်းမှုကိုအနည်းနဲ့အများတွေ့နိုင်ပါလေ။ဒါလိုဖြစ်လာဖို့အနည်းငယ်10ကျော်တရုတ်ကရင်းနှီးခဲ့ရပါတယ်။ဒါပေမဲ့တရုတ်အရင်အနည်းအကြောင်းအနောက်တိုင်းမှာသာစာရန်ထုတ်ဖူးပါတယ်။မကြသေးပြီကတော့ဘေဂျင်းမြို့တော်အခြေစိုက်Global Environmental Institute ကသုတေသီ3ဦးရေးသားပြုစုတဲ့မြန်မာပြည်ကတရုတ်အရင်းနှီး Chinese Investment in Myanmar ဆိုတဲ့55မျက်နှာစာရန်းထွက်လာပါတယ်။နောက်တိုင်းရဲ့တန်ခတ်မှုတရားစတာကြွေဝမှုနဲ့တရုတ်မဟာဗျူဟာမှာအချက်အကျချက်မှုကြောင့်မြန်မာပြည်မှာတရုတ်ကရင်းနှီးမြုပ်နှံပုံကိုတင်ပြပါတယ်။ဦးသိန်းစိန်အစိုးရတက်လာချိန်မှာတရုတ်ဟာမြန်မာရဲ့အကြီးဆုံးကုန်သွယ်ဘက်ဖြစ်နေပါပြီ။မြစ်ဆုံစီမံကိန်းရဆိုင်လေးနဲ့နှစ်မှာထိုးကြသွားပြီမဲ့တရုတ်အရင်းနှီးဟာအခုတော့ထိတ်ဆုံးကူပြန်ရောက်နေပါပြီ
တရုတ်အရင်းနှီးထဲမှာ63ရာခိုင်နှုန်းကရေအားလျက်စစ်ဖြစ်ပြီးရေနံဓာတ်ငွေ့နဲ့တပ်ထုတွင်က36ရာခိုင်နှုန်းဖြစ်ပါတယ်အခြားလုပ်ငန်းကဏ္ဍတွေက1ရာခိုင်နှုန်းပဲရှိပါတယ်လုပ်ငန်းကြီးတွေကိုတရုတ်အစိုးရပိုင်ကုမ္ပဏီတွေကလုတ်ကင်ပြီးဘိန်းကိုအစားထိုးဖို့ရည်ရွယ်တဲ့စိုက်ပျိုးရေးလုပ်ငန်းလေးတွေကိုတော့ယူနန်တရုတ်တွေကလုတ်ကင်ပါတယ်တပိတ်ချင်းမြို့နယ်တကောင်းတောင်ကနီကယ်တပ်ထုအနည်း20ထိုးယူဖို့ဒေါ်လာတန်း800ကျော်တရုတ်ကရင်းထားပါတယ်။စပယ်တောင်နဲ့ကျေးစင်တောင်မှာဒေါ်လာတန်း900ရင်းပြီးကျင်းနီတန်ချိန်4000ထုတ်ယူနေပါတယ်။လေဘရောင်းတောင်မှာဒေါ်လာတန်း1100ရင်းပြီးကျင်းနီတန်ချိန်3000ထုတ်ယူဖို့စီစဉ်နေပါတယ်။ချင်းပြည်နယ်မှာလည်းနီကယ်တပ်ထုထုတ်ယူဖို့တရုတ်ကစီမံကိန်းချထားပါတယ
်။တရုတ်ရင်းနှီးထားတဲ့ရေအားလျှပ်စစ်စီမံကိန်း26ခုရှိတဲ့အနေနဲ့သုံးခုသာပုဂ္ဂလိကပိုင်ဖြစ်ပြီး23ခုကိုတရုတ်အစိုးရကုမ္ပဏီတွေကပိုင်ဆိုင်ပါတယ်တရုတ်ပြည်ကိုလျှက်စစ်တပ်ပေးမဲ့စီမံကိန်းတွေဖြစ်တာမို့ရေကားသားအများစုဟာတရုတ်နေစပ်တဲ့နီးတဲ့ကချင်ပြည်နယ်နဲ့ရှမ်းပြည်နယ်မြောက်ပိုင်းမှာရှိကြပါတယ်မြစ်ဆုံချီပွေချီပွေငယ်ဂူဆောက်ခေါင်လန်းပူဂျီနာ ဖီဇွန်နဲ့လိုက်စားစားတဲ့စီမံကိန်းတွေမှာတရုတ်နဲ့ဖက်ဆက်လုပ်သူဟာကွယ်လွန်သူဘင်းဘီယင်ဟောင်းလောဆင်ဟန်ရဲ့သားဦးထွန်းမြင့်နိုင်ရဲ့အေရှာဝေါ့ကုမ္ပဏီဖြစ်ပါတယ်။ကွန်လုံဆယ်စီမံကိန်းမှာလည်းဦးထွန်းမြင့်နိုင်လုပ်ပိုင်ခွင့်ရထားပါတယ်။အေရှာဝေါ့နဲ့တရုတ်ကုမ္ပဏီတွေဖက်ဆက်လုပ်ခွင့်ရတဲ့ရေအားလျှပ်စစ်စီမံကိန်းပေါင်း၉ခုလောက်ရှိပါတယ်။အေရှာဝေါ့ပိုင်နဲ့တောက်ရေကနှစ်ကလျှပ်စစ်ဓာတ်အားကိုအစိုးရကပြန်ပြီးဝယ်ယူနေရပါတယ်။
ဘူတန်ရွှေရဲ့လူယုံကွယ်လွန်သူဥအောင်တောင်းရဲ့သားတွေပိုင်တဲ့ IGE ကုမ္ပဏီလဲတရုတ်နဲ့တွဲပြီးရေအားလျှပ်စစ်တီဆောက်ခွင့်ရထားပါတယ်။နောင်ဖနဲ့ဟတ်ကြီးအပါအဝင်ရေအားလျှပ်စစ်၄ခုကို IGE ကုမ္ပဏီကတရုတ်နဲ့တွဲပြီးတီဆောက်မှာဖြစ်ပါတယ်။ဒါပေမဲ့စီမံကိန်း၄ခုစလုံးရပ်ဆိုင်ထားတယ်လို့ပေကျင်းစာရမ်းမှာဖော်ပြပါတယ်။နောင်ဖရေအားလျှပ်စစ်ကတရုတ်ကိုဓာတ်ပေးဖို့ရည်ရွယ်ပြီးဟတ်ကြီးကတော့ထိုင်းတွဲဖြစ်ပါတယ်။နောင်ဖရေအားလျှပ်စစ်ကိုရှမ်းပြည်နယ်အစိုးရကခွင့်မပြုကြောင်းမကြာမီကသတင်းထွက်လာပါတယ်။ဘိန်းအစားထိုးစိုက်ပျိုးရေးဆိုတဲ့ရည်ရွယ်ချက်နဲ့ရှမ်းပြည်မြောက်ပိုင်းမှာစိုက်ပျိုးရေးလုပ်နေတဲ့တရုတ်ကုမ္ပဏီပေါင်း200လောက်ရှိကြောင်းပေကျင်းစာရမ်းမှာဖော်ပြထားပါတယ်
။ယူနန်ကိုရင်းနှံတန်းငွေတင်ပို့တဲ့မဒရစ်ကျွန်းရင်းနှံစခန်းပြည်စီသွားတဲ့အတွက်ကြောက်ဖြူအထူးစီးပွားရေးဇုန်တည်ဆောက်ရေးကိုတရုတ်ကစိတ်ဝင်စားနေပါတယ်။ဒီစီမံကိန်းအတွက်မတ်တီငွေဒေါ်လာသား8300လိုအပ်ပြီးနောက်35နှစ်အတွင်းမှာဒေါ်လာသား19,000ကျော်ရင်းနှီးဖို့ခံမှန်းထားပါတယ်။တရုတ်နဲ့လက်တွဲမဲ့သူကတော့ခရိုနီဟောင်းဦးတေဇဖြစ်ပါတယ်။ယူနန်ရခိုင်မီးထန်းလန်ဖတ်ဖို့2017မှာနားလည်မှုရယူခဲ့ပြီးမှမတင်မကျဖြစ်နေပါတယ်။လမ်းအစပိုင်းဖြစ်တဲ့လင်းကျန်ချင်းရွှေဟော်အပိုင်းကိုလေးတင်နဲ့တိဆောက်မယ်လို့ရှင်းဟွာသတင်းမှာဖော်ပြပါတယ်။သဘောပတ်ဝန်းကျင်နဲ့လူအဖွဲ့အစည်းကိုထိခိုက်နိုင်မဲ့အန္တရာယ်ကိုတရုတ်ကုမ္ပဏီကြီးတွေသဘောပေါက်ပြီးမှလက်တွေ့အကောင်အထည်ပေါ်တဲ့ဘက်မှာမထိမရောက်ဖြစ်နေတယ်လို့ဆိုပါတယ်။မြန်မာနဲ့ဖက်ဆက်လုပ်တဲ့တရုတ်ကုမ္ပဏီလေးတွေကတော့ဒီကိစ္စမှာမြန်မာဘက်ကတာဝန်ယူရမယ်လို့ယူဆပါတယ်။မြန်မာပြည်ကအရက်ဖက်အဖွဲ့အစည်းတွေကိုတရုတ်ကုမ္ပဏီတွေမကင်တွယ်တတ်တာဟာလည်းတရုတ်စံ့ကျင်ရေးစိတ်သက်ပြင်းထန်လာရတဲ့အကြောင်းရင်းတစ်ရပ်ဖြစ်တယ်လို့ဆိုပါတယ်။အရက်ဖက်အသင်းအဖွဲ့တွေနဲ့သဟဇာတဖြစ်ရေးဟာတရုတ်ကုမ္ပဏီတွေရဲ့ရွေချက်ဖြစ်တဲ့ကြောင်းဘေဂျင်းမြို့တော်အခြေစိုက် Global Environmental Institute ရဲ့စာတမ်းမှာဖော်ပြထားပါတယ်ခင်ဗျာ
။ဦးအောင်ခင်ရဲ့သတင်းသုံးသပ်ချက်ကိုကြားခဲ့ရပါရှင်။ VOA မြန်မာပိုင်းကနေသတင်းငွေနဲ့မနက်ခင်းအစီအစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်နေပါတယ်။ခုတော့အင်္ဂလိပ်စာသင်ခန်းစာကိုထုတ်လွှင့်ပါမယ်။ Josh Crow နဲ့အတူဒေါ်လာလာတန်ကတင်ဆက်ထားပါတယ်ရှင်။
ဒီရင်ဘာ English American Sa Ganda မှာတယောလို့ဒေဗီရတဲ့ Fiddle ကိုအခြေခံနဲ့ Idiom အသုံးချို့ကိုတင်ပြပြီးမှမို့ပထမဦးဆုံ
း To play second fiddle
ကိုတင်ပြပြီးမှဖြစ်ပါတယ်ဒီအသုံးဟာတကီတာလောကကဆင်းသက်လာတာဖြစ်ပါတယ်စာလုံးပေါင်းက TO2 PLAY to play ကဒီနေရာမှာဒုတိယကိုတိခတ်တာ SECOND second ကဒုတိယFIDDLE Fiddle ကတယောဖြစ်ပြီးစကူခွန်ရဲ့ဓာတ်ရိုက်ဒေဘေကတော့ဒုတိယတယောတီးတာပေါ့ Fiddle ဆိုတဲ့အသုံးက19ရာစုကသုံးနှုန်းခဲ့တာဖြစ်ပြီးခုခေတ်မှာတော့ဒီဒုတိယကို Violin ရဲ့လို့ခေါ်ပေါ်ကြတာဖြစ်ပါတယ်ဒုတိယတူပိုင်းကြီးတစ်ခုမှာရှေ့ဆုံးမှာနေပြီးဂီတလက်စွမ်းပြတဲ့သူကတော့ Lead Violin တယောကိုအဓိကထိုးသူဖြစ်ပြီးသူ့လက်ရာကိုလူတွေကအယုံစိုက်နားထောင်ကြစီမဲ့ဖြစ်ပါတယ်ဒုတိယသူ့နောက်ကလိုက်ပြီးတယောထိုးရတဲ့သူကတော့ second fiddle တီးရတယ်လို့ဆိုလိုတာဖြစ်ပါတယ်ဆိုလိုတာကတော့ဒုတိယတယောထိုးသူအနေနဲ့ပထမတယောထိုးသူလောက်ပရိသတ်ရဲ့အရေးပေးကိုခံရတာမဟုတ်ပါဘူးဒါကြောင့်ဒီအသုံးရဲ့ idiom အသေးပဲကတော့လူတူအနေနဲ့နေရာအပေးမခံရတာအဓိကလူထိုးတဲ့တယောတန်ကိုဘေးကနေလိုက်ပြီးပံ့ပိုးပေးရတဲ့သဘောမျိုးဖြစ်ပါတယ်ဒါကြောင့် to play second fiddle ဆိုတဲ့ idiom အသေးပဲကတော့နေ့စဉ်ဘဝမှာဘယ်ရာထူးမှာပဲဖြစ်ဖြစ်ကိုယ့်ထက်မှာကိုယ့်ထက်ပိုအားနာရှိတဲ့သူအရေးပါတဲ့လူရှိနေတာကိုဆိုလိုတာဖြစ်ပါတယ်။အဲ့ဒီလူကပထမကိုကဒုတိယနေရာလိုက်ရတဲ့သဘောပါ။ဥပမာသမရနဲ့ဒုတိယသမရဆိုဒုတိယသမရအနေနဲ့သမရနောက်မှာနေရတာဖြစ်ပြီးသမရလောက်သူ့အနေနဲ့အရေးကြီးမှာမဟုတ်ပါဘူး။သမရကသူ့ထက်အားနာပိုရှိတာဖြစ်ပါတယ်။ဒါကြောင့်မလို့ဒီအသုံးရဲ့ idiom အသေးပဲကကိုကနောက်ကနေလိုက်ရတဲ့လူမျိုးကိုဆိုလိုတာဖြစ်ပါတယ်ဒီအသုံးနဲ့ပတ်သက်လို့ George Cooper ရဲ့ဥပမာကိုလေ့လာကြည့်ကြရအောင်ပ
ါ Mary told me she's tired of playing second fiddle to Susan who has less experience than she does.
Mary ga tu ni ne tu law ye chin ma shi de Susan ye aw ma lou ya da tu ni ne sait ma shi do wu lu pyo de lu jibe ya ba de u ma u naw ta khaw le la chi cha ya aw ma.
Mary told me she's tired of playing second fiddle to Susan, who has less experience than she does.
Ku sele jin pya bi ma ga ro
fit as a fiddle
phit ba de sa long paung ga FIT fit ga jamai ye kaung na ASS ga nain shin ya ma a thong pyu de preposition wi be phit bi a ga de ku FIDDLE fiddle a fiddle ga tyo de de phit ba de sa khu thung ye long ga de be ga ro tyo de le lu be jamai ye kaung na phit ba de tyo su de duriya ha tan sin chou rwe ko a mye hni ni ya bi tyo tho du a ni ne tu ti de tyo ko a sin a mye be ta tha ya da phit ba de da chao mu lu a mye be gyu sai bi tha de tyo a ni ne ho niya ga pyet de di niya ga pyet de su de a phit myo ma yauk phe a mye be a chi ni kaung ni da phit ba de a la du be lu rwe ni ne le ko jamma ye ko a mye gyu sai me su yin jamma ye ya kaung ma phit ba de da chao I'm as fit as a fiddle lo pyo yin chima lu myama bans ga ma ro jamma ye ga taung taung mi ni da be su de a tou ne sin du de lo su ya ma ba di tou ne pat de lo josh ko pi de u ma ko le la chi cha ya aw ma.
Joe's healthy diet and regular exercise have made him as fit as a fiddle.
Joe ga jamma de a sa sa de sa de li chin ga le ma ma lut de a ra chaung tu jamma ye ga taung taung mi ni da be lo de be ya ba de
Joe's healthy diet and regular exercise have made him as fit as a fiddle. To fiddle while Rome burns.
T-O-2-F-I-D-D-L-E to fiddle ga diniya ma verb kriya phi tong pyu tha bi tyo thora go slo da phit par de. W-H-I-L-E, while ga, de kuku pinido. R-O-M-E, Rome ga, yoma muro. B-U-R-N-S, Burns ga, milaunida, suro. Sakuhunye, daye, debe garo. Yoma muji, milaunido, de yo tonida pipare. D donga, edi chause, liguga. Yoma igri nidu retema. Yoma muroji, milaun nibime. Igri niduga, pa mama pidalu.တရောထိုးပြီးနေလေရဲ့ဆိုတဲ့ဒန္တာကြီးပုံမြင်ကနေဆင်းသက်လာတာဖြစ်ပါတယ် idiom ဆိုတဲ့သဘောဒီပဲကတော့အရေးပေါ်အခြေအနေဖြစ်နေတဲ့စိုးရင်ရတဲ့အခြေအနေမျိုးမှာဘာမှမဖြစ်သလိုသဘောထားပြီးခပ်ပျော်ပျော်ပဲနေတာခပ်ပေါ်ပေါ်ပဲနေတာအေးမကြီးသလိုပဲလုပ်နေတာဥစားပေးရမယ့်ကိစ္စကိုမလုပ်ဘဲတခြားသိအေးမကြီးတာတွေကိုသွားပြီးဥစားပေးလုပ်နေတာကိုဆိုလိုတာဖြစ်ပါတယ်
Climate change groups claimed the world's leaders are fiddling while Rome burns.
Yadi udu apyang le hlochaye osu dwi ga kaba khong saung ji dwi ni ne yeji da dwi ko uza pe me sa ate phwe kisa dwi ne alou shou ni ja de so bi su swe ga ja de lo ji be ya ba de uma wo naw takaw lila ji ja ya aw ma.
Climate change groups claimed the world's leaders are fiddling while Rome burns.
Didrimba fiddle go chinkami timpya gere idiom a thon nwe ga ro
to play second fiddle fit as a fiddle to fiddle while Rome burns.
Do pichja ba de naw didrimba khulu chei myo ma le naw tha idiom a thon nwe go selet timpya pe u ma mo sao myo na sin ja ba shin.
American သုံးအင်္ဂလိပ်စာသင်ခန်းစာကိုထုတ်လွှင့်ပေးလိုက်တာပါရှင်။အခုထုတ်လွှင့်ပေးနေတဲ့ VOA ညမနက်ခင်းရေဒီယိုအစီအစဉ်ပြပချင်းမှာပဲ VOA ရုပ်မြင်သံကြားအစီအစဉ်ကိုညနေ9:00နာရီနဲ့9:00နာရီခွဲထိတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။ Asia Set 70ကနေဖန်ယူကြည့်ရှုနိုင်ပါတယ်ရှင
်။ VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နိုင်ကနေ9နိုင်အထိတစ်ချိန် နေ့လယ်၁၂နာရီကနေနေ့ခင်း၁နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း၆နာရီခွဲကနေ၇နာရီအထိအစီအစဉ်ကိုလိုင်းတူ16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတူ24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွှင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာမနက်ခင်းမှာတောတာရှင်များရှင် VOA မြန်မာပိုင်းအစီအစဉ်ရဲ့တနင်္ဂနွေနေ့မနက်ခင်းအစီအစဉ်တွေကို line to meter 16 19နဲ့41တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။ခုရင်ဆုံးတော့မြန်မာသတင်းတစ်ပုဒ်ကိုတင်ပြပါမယ်။မြန်မာနိုင်ငံဒီမိုကရေစီတော်လှန်ရေးအတွင်းကြာဆုံးသွားကြတဲ့ရဲဘော်ရဲမေတွေအားလုံးကိုအမြဲတမ်းဂုဏ်ပြုနိုင်ရေးအတွက်ရည်ရွယ်ပြီးတော့အမေရိကန်ပြည်ထောင်စုအင်ဒီယားနာပြည်နယ်ဖော့တ်ဝင်းမြို့မှာရှိတဲ့ ABSDF မြန်မာနိုင်ငံလုံးဆိုင်ရာကျောင်းသားများဒီမိုကရက်တစ်တပ်ဦးကဦးဆောင်ပြီးဘာသာပေါင်းစုံရေးဆက်ချအမျှဝေဂုဏ်ပြုခြင်းအခမ်းအနားကိုဇူလိုင်လ16ရက်နေ့ကကျင်းပခဲ့ကြပါတယ်။အနာဂတ်မှာတော့ဒီလိုအခမ်းအနားတွေမြန်မာနိုင်ငံတွင်းမှာအားလုံးစူးစီညီညွတ်စွာနဲ့ကျင်းပနိုင်လိမ့်မယ်လို့မျှော်လင့်ကြောင်းလဲဒီအခမ်းအနားကိုဦးဆောင်စီစဉ်သူတွေကပြောပါတယ်။အပြည့်စုံကိုတော့ကုဇော်ဝင်းလိုင်ကတင်ပြထားပါတယ်ရှင်။
မြန်မာနိုင်ငံမှာရှစ်လေးလုံးအရေးတော်ပုံလို့ခေါ်တဲ့တပါတီအာဏာရှင်စနစ်ကိုဖျောက်ချပြီးဒီမိုကရေစီစနစ်ပေါ်ထွန်းရေးတောင်းဆိုဆန္ဒပြပွဲတွေစတင်ခဲ့တဲ့28နှစ်ပြည်ကံဒီမှာဒီမိုကရေစီအရေးတော်ပုံတွင်ကြာဆုံးသွားခဲ့ကြတဲ့သူရဲကောင်းရဲဘော်ရဲမေတွေရဲ့ပိတ်ဆက်ခဲ့မှုတွေကိုအမြဲတမ်းသတိရနေဖို့အတွက်ရည်ရွယ်ပြီးဘာသာပေါင်းစုံရေးဆက်ချအမျှဝေဂုဏ်ပြုပွဲကိုကျောင်းသားတက်မတော်လို့ခေါ်တဲ့ ABSDF ရဲဘော်ဟောင်းတွေကဥဆောင်ပြီးကျင်းပတာလို့အခမ်းအနားဖြစ်မြောက်ရေးဥဆောင်စီစဉ်သူတူဦးဖြစ်သူကိုကျော်တက်ကပြောပါတယ
်ကျွန်တော်တို့အခုဒီခန်းနာကတော့ဟိုပေါ့နော်အာကျွန်တော်တို့အချိန်တုန်းကလည်းလုပ်ခဲ့တယ်ဒါပေမဲ့အခုချိန်မှာเนาะကျွန်တော်တို့အခုဒီမိုကရေစီဟလာဟိုပေါ့နော်အလင်းရောင်လေးပွင့်လာတဲ့အချိန်မှာကျွန်တော်တို့တွေကနေပြီးတော့ဒီရဲဘော်တွေကိုတကယ်ကိုပေါ့နော်အမှတ်တရနဲ့ ABS ရဲ့တခုလည်းတင်မဟုတ်ပါဘူးကျွန်တော်တို့အခုလောက်တာဟောဒီဒီမိုကရေစီရေးခင်းမှာတောက်လျှောက်ပေါ့နော်တော်လိုင်းအဆက်ဆက်မှာဒါရေးခင်းဆက်ဆက်မှာကြောက်ဆုံးရတဲ့ရဲဘော်အားလုံးကိုကြီးစုပြီးကျွန်တော်တို့လောက်တာပါဒါပေမဲ့ဒီခန်းနာကိုစပြီးတော့ကျွန်တော်တို့ကမခရလောက်တာတော့ကျွန်တော်တို့ ABS ရဲ့ကရေဘော်ဟောင်းတွေပေါ့နော်ဆိုတော့ကျွန်တော်တို့ကအခုဒီမှာအာဟိုဘာသာပေါင်းစုံနေပေါ့နော်ကျွန်တော်တို့ဗုဒ္ဓဘာသာလို့ဘုန်းကြီးကျောင်းမှာကျွန်တော်တို့ဆုံးကတ်တယ်ဆုံးကျွေးတယ်အဲတခါအခုဆိုရင်အခမ်းအနားမှာထပ်ပြီးတော့ခရစ်စတန်လို့နော်ကျွန်တော်တို့ဒီမှာမြစ်တာပို့မယ်အဲဟိုနေပေါ့နော်ကျွန်တော်တို့တခါဆူတောင်းမယ်နောက်တခါမွတ်စလင်လို့ဆူတောင်းမယ်ပေါ့နော်ဆိုတော့ကျွန်တော်တို့ဒီခမ်းအနားကြီးကိုအခုဆိုရင်ချားစတိတ်တွေကလည်းအားလုံးလာကြတယ်ဆိုတော့ဒါကျွန်တော်တို့ရဲ့ရည်ရွယ်ချက်ကတော့အာပေါ့နော်ကြာဆုံးသွားတဲ့ဒီလိုရဲဘော်တွေကိုကျွန်တော်တို့ဟိုအမြဲတမ်းပြုနိုင်ဖို့အတွက်ကျွန်တော်တို့ဒီဟာကိုလုပ်တဲ့အခမ်းအနားဖြစ်ပါတယ်ဒီဒီမိုကရေစီအလင်းရောင်လေးပွင့်လာတဲ့အချိန်မှာကျွန်တော်တို့ဒီရဲဘော်တွေကိုနောက်တစ်ပတ်လုံးပေါ့နော်ဆက်ပြီးတော့အတိမတ်ပြုနိုင်ဖို့အတွက်နော်ကျွန်တော်တို့ဒီလိုမျိုးတော့သူရဲကောင်းတွေကိုဆက်ပြီးတော့ပေါ်ထွန်းလာနိုင်ဖို့အတွက်ကိုကျွန်တော်တို့ရည်ရွယ်ပြီးတော့ဒီလုပ်ကိုလုပ်တာပ
ါအခုလုံခြုံပြုပွဲအခမ်းအနားတွေကိုအနာဂတ်မှာလည်းမြန်မာနိုင်ငံအတွင်းမှာကျင်းပနိုင်ဖို့အတွက်စူးစမ်းဆောင်ရွက်နေတယ်လို့ကိုကျော်သက်ကပြောပါတယ
်ပြည်တွင်းကကျွန်တော်တို့ဒီအဖွဲ့အစည်းတွေနဲ့နော်ကျွန်တော်ဒီမိုကရေစီအားစုတွေနဲ့ချိတ်ဆက်ပြီးတော့ကျွန်တော်ဆက်လုပ်နိုင်ဖို့အတွက်လည်းကျွန်တော်စူးစမ်းနေပါတယ်အကြောင်းလဲဆိုတော့ပြည်တွင်းမှာလည်းဟိုဘက်ဒီဘက်ကတို့ကျွန်တော်တို့ရည်ရွယ်ပဲနဲ့เนาะအကြောက်ဆုံးသွားတဲ့တိုင်းပြည်အတွက်ကြောက်ဆုံးသွားကြရတယ်เนาะဟိုဟိုရဲဘော်တွေအများကြီးရှိပါတယ်เนาะတခါဒီလိုဒီမိုကရေစီရေးခင်းနေမှာလည်းအခုလိုကြောက်ဆုံးသွားကြရတယ်เนาะဟလာဟိုကိုကျိုးစုံနဲ့နာခံပြီးတော့ဗောနော်အဲဟိုဆုံရှုံသွားကြရတဲ့ရဲဘော်တွေလည်းအများကြီးရှိတဲ့ခါကျတော့ကျွန်တော်ဒါတွေကတော့နှီးနှီးနဲ့နိုင်နဲ့ဆက်ပြီးတော့လှုပ်လှုပ်ဖို့စဉ်းစားထားပါတယ
်မြန်မာနိုင်ငံမှာလူထုကတင်မြောက်တဲ့ဒီမိုကရေစီအစိုးရတရားပေါ်ထွန်းလာပြီဆိုပေမဲ့လည်းအသက်ပေးသွားခဲ့ကြတဲ့ရဲဘော်ရဲမေတွေမျောလင့်ခဲ့တဲ့စစ်မှန်တဲ့ဒီမိုကရေစီအပြည့်အဝရပြီလို့ရာနှုန်းပြမပြောနိုင်သေးကြောင်းဥဆောင်ကျင်းပရေးအဖွဲ့ဝင်နောက်တူဖြစ်တဲ့ကိုအာယူကပြောပါတယ
်ကျွန်တော်ရေပုံရအဖြစ်သုံးတက်ရရင်တော့ဒီမိုကရေစီရောင်ရည်တန်းလာပြီတိုင်းပြည်ကထိုက်လျောက်ပွင့်လန်းလာပြီကျွန်တော်တို့တွေအကုန်လုံးအများနဲ့လွတ်မြောက်ရေးကိုတောင်းဆိုခဲ့ကြတယ်မင်းကိုယ်နိုင်လွတ်လပ်လွတ်မြောက်ရေးဒေါက်ဆန်းစုကြည်လွတ်မြောက်ရေးဒီမိုကရေစီရရှိရေးကျွန်တော်တို့တိုင်းပြည်ကဒီမိုကရေစီလမ်းညွှန်းပေါ်မှာအခုချိန်မှာစတင်လျှောက်လှမ်းနေပြီလို့ကျွန်တော်ရနှုံးတော်တော်များများယုံကြည်ပါတယ်။ရနှုံးပြည့်ကြီးအောင်မြင်သလားဆိုတော့54နှစ်တိုင်တိုင်ဖျက်ဆီးခဲ့တဲ့တိုင်းပြည်ကြီးကိုပြန်ပြီးတော့ဖတ်ဆယ်နေရတဲ့ဘဝလူတွေရဲ့အကျင့်စာရိတ္တအစအကုန်လုံးရုပ်ပိုင်းဆိုင်ရာစိတ်ပိုင်းဆိုင်ရာချွတ်ချုံကျနေတဲ့တိုင်းပြည်ကြီးကိုအဖတ်ဆယ်နေရတဲ့ဘဝအလွန်ပင်ပန်းပါတယ်။အစိုးရရဲ့တာဝန်အတန်ကြီးပါတယ်။ကျွန်တော်တို့ဒီပုံမှာနားလည်ပါတယ်။ဒါကြောင့်မလို့ဟိုကျွန်တော်တို့အနေနဲ့ဘယ်လိုပဲပြောပြောလွတ်လပ်မှအမျှဝေပါလို့ကျွန်တော်ရဲဘော်တွေအများကြီးပါခဲ့မှုပါတယ်။အခုချိန်ကတော့ဟိုထိုက်လျောက်တော့လွတ်လပ်လာပြီလို့ကျွန်တော်ယူဆပါတယ်။
အခုအင်ဒီယားနာပြည်နယ်ဖော်ဝင်းမြို့မှာကျင်းပတဲ့ဘာသာပေါင်းစုံဆုတောင်းပွဲအခမ်းအနားလိုမျိုးမြန်မာနိုင်ငံအတွင်းမှာအစိုးရကဥဆောင်ကျင်းပပေးနိုင်ရင်တော့အသင့်တော်ဆုံးဖြစ်မယ်လို့လည်းကိုအာယူကဆက်ပြောပါတယ
်ကျွန်တော်တို့မျှော်လင့်ထားသလိုတကယ်အောင်မြင်ခဲ့မယ်တကယ်တမ်းအစိုးရကနေပြီးတော့မှဥဆောင်ပြီးတော့ဆောင်ရွက်ခဲ့မယ်ကျွန်တော်တို့ကလည်းပူးပေါင်းပါဝင်နိုင်မယ်ဆိုရင်တော့အတိုင်းထက်အလွန်တကုံနဲ့ကုတ်ကားပေါ့ဗျာအလွန်တရာမှ
ဖြစ်တဲ့နယ်ကိစ္စကြီးပေါ့တကယ်ကိုကျွန်တော်တို့လည်းမျှော်မှန်တန်တာတဲ့လူတွေအခုတည်ဆောင်းသွားတဲ့လူတွေမျှော်မှန်တန်တာခဲ့တယ်မျှော်မှန်ချက်တွေကျွန်တော်တို့ရင်ထဲမှာရှိတဲ့မျှော်မှန်ချက်တွေအားလုံးဟာတော်တော်များများဟိုဒီထဲမှာဟိုစိတ်ဝင်သွားပါလိမ့်မယ်ကျွန်တော်တို့အဲ့ဒါကိုအမြဲတမ်းမျှော်လင့်ပါတယ်တထောင်960ရှစ်ခုနှစ်ဒီမိုကရေစီအရေးတော်ပုံကြီးအတွင်းစစ်တပ်ရဲ့ပြစ်ခတ်တ တော်လှန်ရေးလုပ်ဖို့အတွက်နေဇဒေတာအသီးသီးကိုထောင်ထဲချီတဲ့အကြောင်းသားလူငယ်တွေထွက်ပြေးခဲ့ကြတာပါလက်နက်ကင်တော်လှန်ရေးကာလအတွင်းနေဇဒေတာအသီးသီးတို့မှာဖြစ်ပွားခဲ့တဲ့တိုက်ပွဲတွေအတွင်းကြာဆုံးသွားကြသူတွေအပါအဝင်တော်ရင်နေဇဒေတာတွေကဆိုးရတဲ့ရာသီဥတုဒဏ်ငှက်ဖျားယောဂါဒဏ်စတဲ့တခြားယောဂါဗျာတွေကြောင့်သေဆုံးခဲ့သူပေါင်း1200ကျော်ရှိတယ်လို့ဆိုပါတယ်ဒီခန္ဓာကိုအမေရိကန်ပြည်ထောင်စုပြည်နယ်အတော်များများမှာရောက်နေကြတဲ့ဒေါ်လာရေးရဲဘော်ဟောင်းတွေအပြင်ကနေဒါနိုင်ငံကရဲဘော်ဟောင်းတွေလည်းတက်ရောက်ခဲ့ကြတာပါခင်ဗျာ
ကိုဇော်ဝင်းလိုင်းတင်ပြတော့ရပါရှင်အခုတော့တိုက်ရိုက်လေးလိုင်းဆွေးနွေးခန်းကိုကြားကြရအောင်ပါထုတ်လုပ်သူမဆုမွန်တဲ့အတူကိုကျော်ကျော်သိန်းကတင်ဆက်ထားပါတယ်
မင်္ဂလာပါခင်ဗျာစနေညတရက်လီလိုင်းအစီအစဉ်ကနေကြိုဆိုပါရစေမြန်မာလူထုဟာကိုယ်တိုင်ကအပြောင်းလဲလူချင်းတာကြောင့်အမှန်တကယ်ပြောင်းလဲဖို့သူတို့ကိုမဲပေးပါဆိုပြီးတော့မဲဆွယ်စီုံခဲ့တဲ့ NLD ကိုတခဲနဲ့မဲပေးပြီးတော့ရွေးချယ်ခဲ့ကြပါတယ်အခု NLD အစိုးရအသစ်တက်လာတာရက်တရာကျော်သွားပါပြီအဲ့ဒီရက်တရာကျော်ကျော်အတွင်းမှာကိုယ်တိုင်ကအပြောင်းလဲလူချင်းပါတယ်ဆိုတဲ့ပြည်သူလူထုဘက်မှာရောဘာတွေဘယ်လောက်ထိပြောင်းလဲခဲ့ပါပြီလဲဒါကိုကျွန်တော်တို့အဓိကဆွေးနွေးကြဖို့ဖြစ်ပါတယ်အဓိကအိုင်အွန်ဆိုင်ဆွေးနွေးမှာကလူထုကိုယ်တိုင်ကဒီမိုကရေစီနိုင်ငံတော်တည်ထောင်ရေးနဲ့လိုက်လျောညီထွေစွာဘလောက်ထိပြောင်းလဲနေပါပြီလဲဆိုတာကိုအာရုံစိုက်ပါပါပြည်내ဆွေးနွေးပြဖို့အတွက်ဖိကိုတာသူနှုတ်ဦးမှာဒူးကတော့မြန်မာအရေးသူတွေဒီဒူးဖြစ်တဲ့ဦးအောင်သူညိမ့်မှာနောက်ဒူးကတော့ triangle အမျိုးသမီးလှူရှာမှုအဖွဲ့ကမှတ်ခင်လေးဖြစ်ပါတယ်အားလုံးကိုကျေးဇူးပါတယ်ခင်ဗျာဆိုတော့ကျွန်တော်တို့ပြည်내ဆွေးနွေးသူနှုတ်ဦးရဲ့သဘောထားကိုရင်ဆုံးနောက်ထောင်ကြည့်အောင်ပါဦးအောင်သူညိမ့်ခင်ဗျာလူတွေကအပြောင်းလဲကိုတကယ်လူချင်းလို့တကယ်ပဲတက်တက်ကြွကြွနဲ့တခဲနဲ့ထောက်ခံအားပေးခဲ့ကြပါတယ်အဲ့ဒီထောက်ခံအားပေးခဲ့တဲ့လူတွေဘက်မှာရောအခုအချိန်မှာဘလောက်ထိများအပြောင်းလဲတွေရှိခဲ့ပါပြီလဲဦးအောင်သူကြီ
းဟုတ်ကဲ့ခင်ဗျာဟိုပထမဆုံးကျွန်တော်ပြောချင်တာတော့ဒီအစိုးရဝန်ထမ်းသူမဟုတ်အရာရှိတွေအပိုင်းပေါ့နော်ဆိုတော့အဲ့တော့အဲ့မှာကျွန်တော်တွေ့တာကတချို့တွေကအခုလက်ရှိအစိုးရပြည်ပြောင်းလဲတဲ့အပေါ်မှာလိုက်ပြီးတော့ဟိုပူပေါင်းဆောင်မှုလုပ်တာနောက်တစ်ခုကသူတို့ရဲ့သစ္စာခံမှုဟိုပြောင်းကျင်တဲ့အနေအထားတွေတွေ့ပါတယ်ဆိုတော့ဒါပေမဲ့လည်းတချို့အရင်လိုပဲဟိုကျွန်တော်တို့လုံယူလုံစင်ခောက်ယူကျိုးနေတဲ့ဝန်ထမ်းတွေလည်းရှိပါလိမ့်မယ်ဆိုတော့အဲ့တော့ကျွန်တော်ကိုယ်တိုင်လည်းဒီအစိုးရရုံးမြင့်ကဏ္ဍတွေသိမရောက်တော့ဟိုဘလောက်ຢာကန်တုန်းကပြောင်းကျင်ပြီးဘလောက်ကမပြောင်းကျင်ဘူးလဲဆိုတော့အတိအကျပြောရခက်ပါတယ်ဆိုတော့နောက်တစ်ခုကလုံုံရေးကဏ္ဍပေါ့နော်ဒီရေးတွေနဲ့အခုလက်ရှိနောက်ပိတ်ဆုံးစစ်တပ်မှာလည်းဒီခေါင်းဆောင်ပိုင်းမှာဟိုပူပေါင်းဆောင်ရွက်မှုတွေတော့တွေ့ပါတယ်ဆိုတော့တာမန်အောက်ခြေပြည်သူလူထုပိုင်းပေါ့နော်ဆိုတော့အဲ့ဒီအနေထားမှာတော့ကျွန်တော်မြင်တာဟိုလူကလည်းပြောင်းလဲမှုကိုမျှော်လင့်တဲ့လူတွေရှိပါတယ်။ဆိုတော့ဒါပေမဲ့ဟိုပြည်သူတွေကိုယ်တိုင်ကပဲအရင်လိုအမိုက်ပစ်ဆဲအရင်လိုပါခွန်လဲကျွန်တော်တို့ဟိုစီမဲကမ်းမဲလှုပ်ဆဲတာမျိုးတွေလည်းရှိပါသေးတယ်။ဆိုတော့အဲ့တော့ဟိုရက်တရာနဲ့တော့ဒီကျွန်တော်တို့ရဲ့အမှုချင်းဆိုးတွေအားလုံးပေါ့နော်။ပြောင်းမှုဆိုတာတော့ပြောဖို့ခက်တယ်ခင်ဗျ။ဟု
တ်ကဲ့။ဆိုတော့လူတွေကကိုယ်တိုင်ကတကယ်ပဲလိုက်ပြောင်းရမယ့်အစားအုပ်ချုပ်သူအစိုးရပေါ့လေတာဝန်ရှိသူတွေအစိုးရတွေအဲ့ဒါတွေကိုပဲကြည်နေတဲ့အခြေအနေမှာရှိနေတယ်လို့ပြောလို့ရလားဦးအောင်သူညိ
အာကျွန်တော်မြင်လာတော့ဒီလိုပဲနှစ်ပိုင်းရှိပါတယ်ဆိုတော့ကျွန်တော်တို့ပြီးခဲ့တဲ့ဒီဦးသိန်းစိန်အစိုးရလက်ထက်မှာလဲ mindset change ဆိုတဲ့ဟာမျိုးပေါ့နော်ကျွန်တော်တို့ရဲ့စိတ်နေစိတ်ထားတွေပြောင်းရမယ်သိပြောပါတယ်ဆိုတော့အဲ့တော့ mindset change ဆိုတာကဒီအချိန်ယူရပါတယ်ဗျာ generation တစ်ခုလောက်လဲဒီမျိုးဆက်တစ်ခုလောက်လဲကြာကောင်းကြာတတ်တာပေါ့နော်ဆိုတော့အဲ့တော့ကျွန်တော်တို့တစ်ဖက်ကလည်းအစိုးရဘက်ကတာဝန်ရှိတာကဥပမာဆိုပါစို့အမိုက်တွေဟိုထင်တဲ့နေရာမပြည့်အောင်ဆိုရင်သူတို့ဘက်ကအမိုက်ပုံးတွေလိုက်ထားပေးဖို့ဒီအမိုက်တွေကိုစနစ်တကျသိမ်းပေးဖို့ပေါ့နော်ဆိုတော့ဒီလိုမျိုးတာဝန်ရှိပါတယ်ကျွန်တော်မြင်လာတော့နှစ်ဦးနှစ်ဖက်တာဝန်ရှိတယ်လို့ထင်ပါတ
ယ်ဟုတ်ကဲ့မက်ခင်လီတဘောတာလည်းကြားပါစီ
ဟုတ်ကဲ့ဒီမှာဟို positive change ပေါ့နော်ဒါကတော့ဟိုအပြင်အပြောင်းလဲမဟုတ်ဘူးပြည်သူလူထုတွေနေကြည့်တဲ့အခါမှာတော့ဒီရက်တရပေါ့အစိုးရအစ်စ်ပြောင်းလဲပြီးမှဒီရက်စိတ်တွေအပေါ်ပြီးတော့ရင်ရတဲ့ဟိုစိတ်လက်ပေါ်ပါမှုကြီးရှိတယ်တက်တောင့်တတာရှိတယ်အစွဲဟာတော့ပြောင်းလဲမှုပေါ့သူစိတ်ခင်မှအရင်လိုဟိုစိတ်ညားမနေပေါ့ဒါကမှနိုင်ငံတကာကနေပြီးတော့လာအလုပ်လုပ်တဲ့ဒီသွားရေးလုပ်ငန်းတွေမှာလုပ်နေတဲ့ foreigner တွေကိုမြင်ကြည့်တဲ့အခါတော့မှသူတို့ကဒီလိုမျိုးပဲသူတို့လည်းခံစားရတယ်လို့ပြောရပေါ့နော်ဒါကတော့ကောင်းတော့ပြောင်းလဲပေါ့ခုနဆရာဦးအောင်သူငင်းပြောတယ်လို့ပဲကျွန်တော်ကလည်းပြည်သူလူဆိုတာကကျွန်မက ဝန်ထမ်းတွေပေါ့သူကဝန်ထမ်းတွေရဲ့အကြောင်းလဲကိုပို့ပြောရေးကြည့်ရလို့ထင်တယ်သူတို့ကရှေ့ကနေပြီးတော့ပြောင်းပြရမယ်လို့ထင်တယ်ဒါဆိုသူပတ်စံကိုသူတို့စားနေရတဲ့ဖြစ်တဲ့အတွက်ဒီလူတွေမပြောင်းသေးရင်ကျမတို့ရဲ့အစိုးရရန်နေရရအခက်ကဘယ်လောက်ကောင်းနေလဲဘလောက်ပဲကောင်းအောင်ပေါ့ policy တွေနဲ့လုပ်နေလုပ်နေတကယ်အကောင့်ထဲပေါ်တဲ့ကြည့်ရစိတ်သက်တည်းကအရင်အတိုင်းနဲ့ဖြစ်နေမယ်ဆိုရင်တော့ကျမတို့စိုးရင်ကြရှိတယ်အခုချိန်ကျတော့ခုနကကျမဟိုလေဟိုသူရောက်ဝန်ထမ်းနေနဲ့ချက်ပြုတ်ရနေတဲ့အခါမပြောနိုင်ဘူးနဲ့ဘူလက်တလုံးမှာဆိုရင်အာဇာနည်ကိစ္စပြီးရင်အထက်ကမှဖြစ်သွားတဲ့ပြဿနာမျိုးတွေအရင်အစွဲအဟောင်းနေနဲ့ဒါမျိုးလုပ်တယ်ဆိုတာကဒါဟိုမကောင်းတဲ့လုပ်ရလို့မျိုးမြင်နေသေးတဲ့အခြေအနေအများကြီးရှိနေသေးတယ်ဆိုတာဝန်ထမ်းတွေထဲမှာရှိနေရဲဆိုတာပေါ်တာပေါ့နော်အထူးသဖြင့်တော့ဒီအောက်ခြေဝန်ထမ်းတွေကိုဒီလိုစိတ်တရားစိတ်ဝင်နေတယ်ဒါမျိုးတွေရှိနေတယ်ဆိုတာပေါ်တယ်နောက်ဒီလိုလူတို့ဆိုကြည့်မယ်ဆိုရင်လည်းသူတို့ကလည်းဟုတ်တယ်တောက်လျှောက်မှာသူကအပေါ်ကအမေပေးမှလိုရမယ်ဆိုတဲ့ဟာမျိုးပေါ့နော်အမေနဲ့ပြီးလိုက်မယ်အဲ၆တောင်း၆ပြလိုက်မှလိုရတယ်ဆိုတဲ့ဟိုဆက်မြစ်ကြီးအောက်မှာစဉ်းစားရနေတော့ကိုယ့်အကူပြောင်းရမယ်ဆိုတော့တိတ်မတည်ဘူးဖြစ်နေတယ်ခုနပြောလို့ပဲအမိုက်တရားလည်းဖြစ်သေးပဲအဲနော်ဟိုဒေါန်ဆန်းစုကြည်ကိုယ်တိုင်ကအမိုက်ကောက်ပြရတယ်ဒါပေမဲ့အဲ့ကောက်ပြတဲ့တစ်ချိန်မှာဝုန်းဝုန်းပါလာတယ်သူတို့ကျမတို့နန်းနေမှာဆိုလို့ရှင်တယ်အနေကတချို့ရဥဆောင်ပြီးကောက်ပြပြီးမဲ့အဲ့နောက်ကပြည်သူလူထုကမပါလာအောင်အဲ့တော့တက်တက်ဖြစ်နေရပါတော့ပါရီနဲ့ပြည်သူတွေကလည်းတက်တက်ဖြစ်နေပြီးတော့ဒီလိုဆောင်ရွက်တဲ့ကိစ္စတွေမှာပါမလာဘူးမကွန်ဒူရီကိစ္စတို့ဒါတို့ဒီကိစ္စတွေလည်းဒီတိုင်းပဲမတကားတွေတိုင်းကားတွေတက်တီတွေစီကဲမဲ့မောင်းနေရတယ်ကျမတို့ညံကုန်မှာဆိုရင်ဘူတီတိုင်းမှာဘာမှမပြောင်းလဲဘူးတွေကလည်းသူတို့အမြင်မှာလည်းဒါကြီးကတစ်ခုလုံးလိုက်လို့ပေါ့နော်အခြားသူအနောက်ဆက်ဖြစ်မလားဘယ်လိုဖြစ်သွားမလဲဆိုတဲ့စဉ်းစားမှုတွေလည်းသူတို့မစဉ်းစားနိုင်အောင်ကိုသူတို့ဘဝမှာလည်းတော်တော်လေးခက်ခဲနေလားတော့မသိပေါ့နော
်ဟုတ်ကဲ့
ပြောချင်တာအပြောင်းလဲတွေလုပ်တယ်ဆိုတာဟာကိုဥပဒေတွေနဲ့ပေါ့နော်အာဏာသက်နဲ့လုပ်မှာထက်ပြည်သူလူထုကနေပြီးတော့ပေါ့နော်တကယ်စဉ်းစားပြီးတော့စိတ်ကဲကနေတက်ဝင်ဆုံးကြည့်ကြောင်လာအောင်လုပ်ဖို့တော့ကျမတို့အချိန်ကြွားလိမ့်မယ်လို့ထင်ပါတယ
်။ဟုတ်ကဲ့ခင်ဗျာ။တိုင်းရေးပေါင်းဆွေးနွေးမယ်သတို့ရှင်တွေစပြီးဖိတ်ခေါ်ပါမယ်။ပထမဦးဆုံးရင်နံချောင်းမျိုးကကိုထွန်းထွန်းဝင်းကိုထွန်းထွန်းဝင်းကိုထွန်းထွန်းဝင်းတို့ရင်နံချောင်းမျိုးမှာရောကို့ပေါက်ဝင်းကျမလူတွေဘလောက်ပြောင်းလဲလာပါပြီလဲခင်ဗျာကိုထွန်းထွန်းဝင်းဆွေးနွေးပါ။ဟု
တ်ကဲ့ကျွန်တော်ဆွေးနွေးချင်တာကတော့ကျွန်တော်တို့ရင်နံချောင်းမျိုးမှာတရားရေးမှန်တိုင်းပေါ့နော်။သို့တည်းတရားရေးနေတာပြောင်းလဲမှုတစ်စုံတရာမရှိရဲနဲ့ပေါ့နော်။အဲ့ဒီလက်ဆောင်မှုဆိုတာလေဒီနေ့အချင်းချင်းရှိနေလို့ပါကျွန်တော်တို့ကိုယ်တိုင်လည်းတရားရုံးဝန်ထပ်သွားလာတဲ့အခါမှာတရားကြီးမှာရှိတဲ့တရားသူကြီးရောဥပဒေရာရှိရောပါဥပဒေရာရှိရောပါဥပဒေဆိုတာပြည်သူအတွက်ဟိုပြောမှဆိုရင်ညှထမ်းထားတာမဟုတ်ဘဲနဲ့အာဏာပိုင်ရဲ့ငွေရှိသူတချို့ရဲ့ဥပဒေကိုအလွဲသုံးစားလုပ်နေကျွန်တော်တို့အများဆုံးဒီတရားရုံးတွေမှာတွေ့နေရတယ်မြင်ရတယ်ဒီကိစ္စတွေကိုကျွန်တော်တို့ကကျွန်တော်တို့မြို့မှာရှိတဲ့လွတ်တော်အမတ်တွေကိုကျွန်တော်တို့စာနဲ့လည်းအကြောင်းကြားတယ်ဖုန်းနဲ့လည်းအကြောင်းကြားတယ်တို့ပစ်ချက်ဟိုကျွန်တော်တို့ကိုယ်တိုင်ငဲပေးထားတဲ့အမတ်တွေကိုယ်တိုင်ကဟိုပြည်သူရဲ့ဟိုပြည်သူနဲ့အားလုံးဖြစ်တယ်နည်းတရားရုံးတွေတို့မဟုတ်မရတာရုံနေရာတွေကိုသူတို့ရှေ့မှာလုံနေရတော့မှဒီတရားရေးမန်တိုင်းအပေါ်မှာဝင်ရောက်ပြီးတော့ပေါ့နော်လေ့လာတာမရှိဘူးစုံစမ်းတာမရှိဘူးစစ်ဆေးနည်းလမ်းတာမရှိဘူးတော့နော်တရားရေးမန္တန်အပေါ်မှာယုံကြည်လို့ကိုမရပဲမရဘူးလို့ကျွန်တော်တော့ဆက်ဆင်းနေကြပါတယ
်ဟုတ်ကဲ့ပါကိုထွန်းထွန်းဝင်းကျေးဇူးအများကြီးတင်ပါတယ်ကိုထွန်းထွန်းဝင်းကတော့တို့ရင်နံချောင်းမျိုးဘက်မှာတရားရေးမန္တန်တရားရေးဝန်ထမ်းတွေတရားကျုံးတွေကြောင်းလည်းမရှိသေးဘူးဆိုတာဆွေးနွေးပါတယ်ကျွန်တော်တို့ email နဲ့ပို့ပြီးဆွေးနွေးထားတဲ့တော်တော်ရှင်တူကနိုင်ငံရေးသမားကတော့နိုင်ငံရေးလုံးမှာပဲဘာနိုင်ငံရေးလဲအာဏာနိုင်ငံရေးပါပဲယူကောက်ပွဲမှာစောင့်ပုတ်တွေထုတ်မယ်ပြီးတော့လည်းပြီးတာပေါ့ပြောင်းလဲတာမပြောင်းလဲတာလက်တွေ့အသိနေရတာပဲပြည်သူကမစွမ်းနိုင်လို့စွမ်းနိုင်တဲ့ထင်တဲ့သူတွေအပေါ်မဲပေးခဲ့တာပဲတဲ့ဆိုတော့ဥအောင်သူကြီးလူတွေဟာမဲပေးလိုက်ယုံနဲ့ပြီးသွားပြီလား
ဆောဒီလိုခင်ဗျာဟိုကျွန်တော်တို့ဒီမဲပေးပြီးတော့ကိုယ်စလဲတွေရွေးပြီးလောက်ခိုင်းတာကိုကျွန်တော်တို့ကိုစားပြုဒီမိုကရေစီခေါ်တာပေါ့ဗျာဆောအဲ့တော့တကယ်တကယ်ကြတော့ဒီမိုကရေစီဆိုတဲ့နေရာမှာကျွန်တော်တို့ဒီလောက်နဲ့မပြည့်စုံဘူးလို့ပြောပါတယ်ဆောအဲ့တော့ဒီမိုကရေစီဆိုတာဓာတ်ရိုက်ဒီမိုကရေစီပေါ့နော်ကျွန်တော်တို့ကိုယ်တိုင်ကိုကြပါဝင်ခွင့်ရှိတဲ့ဒီအရက်ပဲအဖွဲ့အစည်းတွေတို့မဟုတ်ရင်လည်းဒီအောက်ခြေဒီမိုကရေစီပေါ့ဆိုတော့ဒီလိုမျိုးကျွန်တော်တို့ကိုယ်တိုင်ကိုကြပါဝင်မှုတွေလည်းအများကြီးလိုပါတယ်ဆိုတော့အဲ့တော့ဒီလိုဖြစ်လာဖို့ဆိုတာကလည်းတစ်ဖက်မှာကျွန်တော်တို့အရှိန်ယူရတာပေါ့နော်ခုနလိုဆွေးနွေးမှုလေ့ကျင့်သင်တန်းပေးမှုကျွန်တော်တို့ဟိုဘာခေါ်မလဲရရကိုယ်တိုင်ကထားထားကြွကြွလှုပ်လာဖို့ပေါ့အစသဖြင့်အချိန်တော့ယူရမယ်ထင်ပါတယ
်ဟုတ်ကဲ့မခင်လေးခုနဆွေးနွေးတဲ့အထက်မှာအုပ်ချုပ်သူပေါ့တာဝန်ရှိတဲ့လူတွေအစိုးရသူတို့ကအရင်ဆုံးပြောင်းပြဖို့လူတွေဒါမှလူလူကနောက်ကလိုက်ပြောင်းမယ်ဆိုတော့အရင်ဆုံးဒါဆိုရင်လူလူပြောင်းလဲဖို့အတွက်ကအစိုးရတာဝန်ရှိတဲ့လူတွေအုပ်ချုပ်သူတွေပြောင်းလဲဖို့အတွက်ကအဓိကကြားတယ်လို့မခင်လေးယူဆတာပါလား
ဟုတ်ပါတယ်
အ
တို့ကဘာလို့လဲဆိုတော့ကျမတို့နိုင်ငံမှာဘယ်တော့မှဆိုဟိုရွေးကောင်းကုပ်ွဲဝါဒါကိုကိုနာမည်ကြီးရဲ့ညီကြီးရဲ့ဟိုအကျင့်စရိုက်ကရှိနေတဲ့အခါကျတော့အဲ့လိုမျိုးကိုရှေ့အပေါ်ကရှိနေတဲ့ဒီလိုပဲကြည့်ပြီးတို့ပြောင်းမှပြောင်းမယ်ဆိုတဲ့ဟာနောက်ပြီးတော့ fashion ပေါ့နော်အဲရေးချောင်းကိုလည်းလိုက်တယ်ပေါ့ဘာလို့လဲဆိုတော့လိုက်တော့မယ်ဆိုတဲ့ဟာမျိုးကလည်းကျမတို့ရှိမှာဥမာစပီဟောပြောပွဲဆိုရင်စပီဟောပြောပွဲတနိုင်ငံလုံးကြီးရွာပါမကြံတော့မယ်ပေါ့နော်ဆိုတော့အဲ့လိုမျိုးပေါ့သူများတစ်ခုလုံးလို့အောင်းမြင်ပြီးဆိုရင်အဲ့လိုဟာမျိုးပုံကူးကြည့်လုပ်တဲ့အခြေအားကျမတို့နိုင်ငံမှာဒါကဟိုဆက်ဆက်နည်းနည်းဖြစ်နေတဲ့အခါကျတော့ရှေ့ရလူတွေကောင်းအောင်လုပ်မှနောက်ကလူတွေလည်းလိုက်ကောင်းအောင်လုပ်မယ်ဆိုတဲ့ဟာတော့လုံးဝချိန်ကြည့်ပါတယ်အဲ့တော့ရှေ့ရလူတွေကောင်းအောင်လုပ်ဖို့ဆိုတာလေရှေ့ရလူတွေကလည်းဖြစ်နေချက်မှကြီးလာတဲ့စီဖြစ်တဲ့အခါကျတော့တော်တော်တော့ကျမတို့ပြောရတာခက်တယ်ဒါပေမဲ့သူတို့တွေအရင်ကတော့နားကြည့်ကြည့်ပေါ့ရင်ဘတ်တက်တယ်ထားမယ်ဆိုရင်တော့ကျမထင်တယ်သူတို့ကြောင်းလဲလို့ရမယ်လို့ထင်တယ်အဲ့လိုမထားဘူးဆိုတော့သူတို့ကြံရမှာပဲဥပမာကိုယ်စလဲပဲဖြစ်ပေါ့နော်သူတို့ဒီ၅နှစ်တာဒီဆိုင်ဖို့ကြောင်းပြသွားတာဖြစ်မယ်နောက်၅နှစ်မှာသူတို့တော့ပြောင်းလဲချက်မရှိတော့ဘူးပေါ့အဲ့တော့သူတို့ပြောင်းသူတို့နောက်၅နှစ်တည်ဆောင်နေတယ်ဆိုတော့သူတို့ဒီ၅နှစ်မှာလည်းသူတို့ပြောင်းအောင်လုပ်ရမယ်အစိုးရဝန်ထမ်းတွေလည်းဒီလိုပါပဲအရေးယူမှုတွေကိုဘယ်လိုလုပ်မလဲပေါ့နော်တစ်သက်လုံးကြီးဟိုအသက်60ပြည့်ပြင်ဆင်ရတဲ့ဒီမပြုတ်တမ်းမလုံမရှုံမပြုတ်မဖြစ်ပဲဘယ်လိုစနစ်တွေနဲ့ပြန်ပြီးတော့ပေါ့နော်တကယ်ကြည့်ကြည့်အောင်လုပ်နိုင်အောင်မကနစင်ကြီးကိုပြန်ပြေပအောင်လုပ်မလဲဆိုတာကိုလည်းတောင်းဆိုချက်ကြီးဥပဒေဟို policy ဘဝရသမတ်တဲ့စဉ်းစားတဲ့လို့ထင်ပါတယ
်ဟုတ်ကဲ့နောက်တစ်ယောက်ကမင်းပြမျိုးကဦးမောင်ကျော်စံဦးမောင်ကျော်စံလူတွေဘလောက်ပြောင်းလဲတာတွေ့ပါပြီလေ
ဟုတ်ကဲ့ကျွန်တော်တို့ပြန်ပါတော့ကျွန်တော်တို့ခုနကဆိုလို့ရှိရင်ပြောကြသလိုဟိုစီကန်ချင်းတွေတို့တယောက်ပြည်စုမှုတွေတို့ဘာတို့ညာတို့လုံငန်းကငန်းတွေတူလုံငန်းတွေဒါတွေပြန်ပါတော့စိတ်တွေပြောင်းလဲတာတွေထူးထူးခြားခြားမရှိသေးဘူးလို့ပြောရမယ်ထူးခြားတာတစ်ခုလို့ရှိတယ်အခုကဘာလဲဆိုတော့လူတွေစိတ်တွေအကြောက်တရားတွေဝင်လာတော့ပဲထူးခြားပြောင်းလဲမှုတွေတွေ့ရတယ်အဲ့ဒါကဘာလဲဆိုလို့ရှိရင်ကျွန်တော်ကလည်းမကြသေးခင်ကမှထုတ်ပြန်တဲ့အမုန်းတရားနဲ့ပတ်သက်တဲ့ပြည်သားပြည်မှုပြည်သားတချို့ဆိုအရေးမယ်ဆိုပြီးတော့ဟောသာသနာရေးဝန်ကြီးကပြောထားတယ်ဒါကကျွန်တော်တို့ရခိုင်ဘက်မှာတော့ဒါအမုန်းတရားနဲ့ကိုရှောင်လေးပြီးတော့ရေးကြပြောရတာလေအိမ်မတားမှဖြစ်တယ်ကျွန်တော်တို့ကဒီညရတာလေကျွန်တော်တို့တိတဲ့အတိုင်းကျွန်တော်တို့လူဝင်မှုပြဿနာကနေစပြီးတော့ဖြစ်တာသူတို့ကဘာလို့ဒီညာလို့တွေဆိုတော့အမှန်တရားကိုရှာဖွေပြီးတော့ဒီတဲ့နေရာမှာအမုန်းတရားဆိုတာမလွင့်မလွေပါခင်ပါလာမယ်ဒါဆိုရင်ကျွန်တော်တို့တရားစီဖန်စီထောင်ရှားအဲ့ဒါခံရပြီပေါ့ဒါဆိုရင်ရေးတဲ့လူတွေပြောတဲ့လူတွေမလွင့်မရှုံတာပတ်သက်တာတွေအဲ့ဒါတွေဖြည့်ရမယ်လို့ပြောရမှာကလက်တွန်းတော့ကြပြီဒီတော့အကြောက်တရားတွေဝင်လာတော့မယ်ဆိုတာကျွန်တော်တို့စိုးရိမ်နေကြတာ
ဟုတ်ကဲ့အမုန်းတရား
အကြောက်တရားတွေဝင်လာတော့မယ်ဆိုတာဒီမိုကရေစီအစိုးရတက်လာတော့မှပြန်ပြီးတော့အာဏာရှင်အစိုးရဘက်ကိုဥတည်နေပါလားဆိုတာတွေကျွန်တော်တို့ကသုံးရင်ရတယ်ဖြစ်နေကြတယ်
ဟုတ်ကဲ့ဦးမောင်ကျော်စံကျေးဇူးအများကြီးတင်ပါတယ်ကျွန်တော်ကလူတွေဘက်ကကိုယ်တိုင်ဘလောက်ပြောင်းလဲပြီလဲဆိုတော့ကျွန်တော်ကကြားချင်တာပါဒါပေမဲ့ဆွေးနွေးသူအများစုကအစိုးရဘက်ကအခြေအနေကိုပဲဆွေးနွေးကြတာများပါတယ်အီးမေးလ်နဲ့ပို့ပြီးဆွေးနွေးထားတဲ့သောတော်ရှင်ဒေါက်ခင်မျိုးစွေကကိုကြိုက်လို့တင်ထားတဲ့အစိုးရကိုအားကောင်းလောင်ဝန်ဝန်းမယ်ဆိုတဲ့လူတွေအများကြီးရှိပေမဲ့ဘယ်လိုလုပ်အောင်လဲဆိုတာမသိဖြစ်နေတာတွေ့ရပါတယ်တဲ့အစိုးရအသေးအနေနဲ့အလင်းမြန်ပြောင်းလဲနိုင်ဖို့အရက်ဖက်လူမှုအဖွဲ့အစည်းတွေကအစလူတိုင်းပါဝင်လာနိုင်အောင်စီမံကိန်းတွေချပြပြီးတော့ပူးပေါင်းပါဝင်ဖို့ဖိတ်ခေါ်စီလိုပါတယ်တဲ့ဥပမာသူကြီးလူမှုပါလာဖို့ကအစိုးရကစီယုံဖို့လိုတယ်အစိုးရကလူမှုရဲ့ပါဝင်မှုကိုတကယ်တမ်းထိထိရောက်ရောက်စီယုံဆွဲဆောင်နေတယ်လို့ဥပမာသူကြီးမြင်ရလား
အခုချိန်မှာတော့ဟိုသိတာတော့ဗောဗျာเนาะတခုကကျွန်တော်တို့သတင်းစာတွေကပြောင်းသွားတယ်ဗျာတင်ပြဖို့လို့ကျွန်တော်တို့ပါတဲ့သတင်းတွေအစလို့ဗောနော်ဆိုတော့ဒီလိုပြောင်းသွားတဲ့အခါကျတော့တနည်းတစ်ပုံနဲ့လူမှုကိုဆက်သွယ်နေတယ်လို့ယူဆလို့ရပါတယ်နောက်တစ်ခါကျတော့သမရယုံကအခုတိုင်ကြားဖို့စနစ်တွေဒါတွေမျိုးလည်းရှိပါတယ်ရှိပေမဲ့ဟိုကျွန်တော်မြင်တာကတော့ဒီလောက်နဲ့တော့မလုံလောက်သေးဘူးပေါ့နော်ဆိုတော့အခုခေတ်ကလူတွေကလည်းဟို Facebook ပေါ့နော်ဒီလိုသတင်းတွေရေးကြပြောကြတာတွေကအရင်ခေတ်ကတည်းကဆိုရင်ပို့ပြီးတော့တက်တက်ကြောက်ကြောက်လှုပ်ကြတယ်ဆိုတော့အဲ့ဒီလှုပ်တဲ့အပေါ်မှာလည်းသူတို့ကဟိုရက်လက်လေးလည်းမြင်ကြတာပေါ့နော်အေးယူတာတို့ action လောက်တာလို့ဆိုတော့အဲ့တော့အေးယူတဲ့အပိုင်းလဲကျွန်တော်တွေ့သလောက်တွေ့ပါတယ်ဆိုတော့ဒါပေမဲ့ဟိုနောက်တစ်ခါကျွန်တော်တို့အခုလွှတ်တော်အမတ်တွေနေဆင်းပြီးတော့တချို့နေရာတွေမှာအစည်းအဝေးတွေလုပ်တာပေါ့နော်ဆိုတော့ဒါမျိုးလည်းတွေ့ပါတယ်ဆိုတော့အဲ့တော့ကျွန်တော်ထင်တာတော့ဟိုရှိသလောက်တော့ရှိတယ်ဒါပေမဲ့လည်းဒီချက်ပို့ပြီးတော့ပြောရေးဆိုခွင့်ပေါ့နော်ရဖို့ပြောရေးဆိုရေးဖြစ်လာဖို့ကျွန်တော်ထင်တယ်ဒါကတော့ဆက်လုပ်ရအောင်ပဲထင်ပါတယ်ခင်ဗျ
ဟုတ်ကဲ့မက်ခင်လီတို့အရက်ဖက်လူမှုအဖွဲ့အစည်းတွေရဲ့ပါဝင်မှုကိုရောအရက်ဖက်လူမှုအဖွဲ့အစည်းဆိုတာလူမှုပေါ်မှာအခြေခံတာအရက်ဖက်လူမှုအဖွဲ့အစည်းတွေရဲ့ပါဝင်မှုကိုရောအစိုးရဘက်ကတကယ်တမ်းလူလူလာလာနဲ့ကန့်လန့်ပြီးလုပ်နေတာတွေရှိပြီလား
အဲ့ဒါကဟိုပြောရလို့ဆိုတော့တော်တော်မှပြောရခက်တဲ့အခြေအနေလို့ပြောလို့ရတယ်သူကပကလည်းကျမတို့ရက်ဖက်ဖွဲ့စည်းစီကိုဘယ်လိုသဘောထားတယ်ဘယ်လိုဟိုဘူဝါရနေနဲ့ပေါ့နော်ကျမတို့နဲ့ပူးပေါင်းဆောင်ရွက်မယ်ဆိုတာအခုချိန်ကြီးကျမတို့ရှင်းရှင်းလေးမတိရသေးပါဘူးနောက်ရက်ဖက်ဖွဲ့စည်းစီကိုတက်ဆိုင်ရာပေါ့နော်တိုင်းနဲ့ပြည်နယ်မှာရှိတဲ့ဝင်ပြုတ်ကြီးကခေါ်တွေ့ရတယ်သူရက်ဖ เออยะแฟ่พวยที่กลุ่มหัวนะเนี่ยสะสันมั้ยกลุ่มนั้นพ่นไปทําเลยยะแฟ่พวยที่ผู้บ้องส่งเนี่ยน่ะอ๋อตรุเยอะตันนี่กูพ่อป่ะน่ะอ๋อบลูนั้นส่งนี่พ่นไปเลยตัวกูเสร็จมาชิ้นๆนึงไม่ติดอ่ะดิอ่ะเนี่ยด้วยเจ้ามึงยะแฟ่พวยที่อ่ะเลยตลอดมาซู้ใหญ่นี่เลยซู้ใหญ่เนี่ยตัวที่ซู้อ่ะก็ยะแฟ่พวยที่ประมาณบลูตะโบท้าเลยตันเตียได้ชื่อนี่ล่ะตัวไม่ติดอ่ะในขาตาบลูนี้แล้วเนี่ยเจ้ามึงอ่ ေးတဲ့အလုပ်ဒီ capacity နှင်းတဲ့အလုပ်ဒီကတော့ကျွန်တော်တို့ဆက်ပြီးတော့လုပ်နေတယ်ဒါပေမဲ့ကျွန်တော်တို့ဒီဖက်ကိုလုပ်ချင်တယ်ဒီဖက်ကိုလုပ်ချင်တယ်ဆိုတော့အစိုးရရဲ့အကြောင်းလဲမှာကျွန်တော်တို့ရပါနောက်ကအထောက်ပံ့ဖြစ်အောင်အစိုးရနဲ့ engage လုပ်တာမျိုးပေါ့နော် engage လုပ်ပြီးတော့ကျွန်တော်တို့ရက်ဆက်ဖွဲ့ဒီနေ့အားတစ်ခုနဲ့တွန်းနိုင်အောင်ပြောကျွန်တော်တို့လုပ်ချင်တယ်ကျွန်တော်တို့ဒီစားမှာတော့သူရနဲ့ကျွန်တော်တို့ရက်ဆက်ဖွဲ့စီရဲ့ဆက်ဆံရေးကိုအားမရဘူးဒီထက်ပိုပြီးတော့ကောင်းအပြူတဘောဆောင်ပြီးတော့ပေါ့နော်တကယ်တက်တက်ဆက်ကြောင်းနဲ့ပူပေါင်းဆောင်ရွက်တဲ့ဟာမျိုးကိုကျွန်တော်တို့ပြောလဲနေတယ
်အခုချိန်
ပြီးတော့ကျွန်တော်တို့မရသေးဘူးလို့ပြောနိုင်ပါတယ
်ဟုတ်ကဲ့နောက်ထပ်ဆွေးနွေးမယ့်သောတာရှင်သူဖိတ်ခေါ်ပါမယ်ကချင်ပြည်နယ်မိုးညင်းမြို့ကဦးစန်းလွင်ဦးစန်းလွင်ကချင်ပြည်နယ်ဦးစန်းလွင်တို့မိုးညင်းမြို့ဘက်မှာရောလူတွေဘက်ကဘာတွေများပြောင်းလဲနေပါပြီလဲ
အာကျွန်တော်တို့ရှိမှာပြောင်းလဲတဲ့အဓိကအချက်ကတော့ထက်သေးမတိုင်ရတာအဲဟာဝန်တာအဲတော့လလလလာသူကတင်းကြမှုရှိတယ်လူတွေရတယ်ဒီနေ့တော်တော်လေးစိတ်ကြမ်းတာတော့လူတွေကအေးချမ်းချမ်းရှိကြတယ်ကမင်းများတော့လူကတိတ်ပြီးတော့ကိုယ်လုံးကိုယ်လုံးကြီးအေးဆေးဆေးနဲ့စားဖို့တောက်ဖို့ခံပြီးတော့သူကြီးပွားကြီးကြီးပွားကြီးနဲ့ဦးစားပေးပြီးလုပ်ကြတဲ့ခါတော့ဒီဟာတွေကစိတ်ကြားရအောင်
ကလေးတွေကလည်းဟုတ်ကဲ့ပါဦးစန်းလွင်ဦးစန်းလွင်ဆွေးနွေးကြတာရှင်းပြီလို့ကျွန်တော်ယူဆပါတယ်ကျေးဇူးအများကြီးတင်ပါတယ်ဦးစန်းလွင်ကျွန်တော်တို့ Facebook ကနေပို့ထားတဲ့ဆွေးနွေးချက်တချို့ကိုဖတ်ပြခြင်းပါတယ်ပြည်သူကပြောင်းလဲကြတာကြပါတဲ့အစိုးရအဆက်ဆက်ကပြည်သူပြောင်းကြတယ်ပြောင်းဖို့အခွင့်အလမ်းဖန်တီးမပေးနိုင်တာအဓိကအားနဲ့ချက်လို့ထင်တယ်နိုင်ငံတကာရောက်တာနဲ့မြန်မာပြည်သူတွေကချက်ချင်းဒီမိုကရေစီနဲ့အသားကြအောင်ပြောင်းလဲနိုင်တယ်ဆိုတာလက်တွေ့မမြင်နိုင်တဲ့တာတကပါတဲ့ပြောင်းလဲခြင်းတံပီနဲ့အော်နေပြီးကိုကိုတိုင်ချက်မပြောင်းလဲပဲအစိုးရကိုပဲပြစ်ပြောနေတယ်လာပိုင်းနဲ့တနိုင်ငံလုံးပြည်သူစိတ်တန်းကြပြောင်းလဲရအောင်အစိုးရကတကူးရှင်မှမဟုတ်တာကိုကိုတိုင်လည်းပြောင်းလဲပြီးစောင့်ကြည့်ကြပါဦးနဲ့နောက်တူကပြောင်းလဲခြင်းတံပီးလို့သာပြောနေကြတာပြောတဲ့သူတွေသူအပါဝင်ပါတဲ့ကိုအရင်မေးကြည့်တင်ပါတယ်ငါတို့ရောပြောင်းလဲကြပြီလားလို့တဲ့နောက်တူကစိတ်ရှိရပါလိမ့်မယ်အခုချိန်ထိဘာပြောင်းလဲရမှမှန်မသိသူတွေကများတာဝန်ထမ်းအတိုင်းဝန်ကချက်ချင်းပြောင်းလဲတင်ပါတယ်တကယ်လို့မလို့ရင်လိုအပ်တယ်လို့စီမံတင်ပါတယ်တူရဲ့ဆွေးနွေးချက်ကနှစ်ပေါင်း50ကျော်ကတည်းကတတိတိလာတာချက်ချင်းပြောင်းလဲဖို့ကတော့မဖြစ်နိုင်ဘူးမူရောလူရောအားလုံးပြောင်းမယ်ပညာကိုအသုံးချဖို့လိုတာပေါ့တူကလည်းပဲဘေးထိုင်ဖူပြောသူများပါတယ်ကိုလည်းမလုံနိုင်လုံနိုင်သူကိုအပြစ်ပြောတတ်ကြတယ်အပြစ်ကိုမမြင်မဲ့ကိုတိုင်လိုက်နာတတ်ရင်တော့ပြောင်းလဲလာမှာပါတူရဲ့ဆွေးနွေးချက်ကဘာတွေပြောင်းလဲနေပြီလဲဘာတွေမပြောင်းလဲသေးလဲဆိုတာအများကြီးမသိပါဘူးတေးကြတာကကျွန်တော်တို့စိတ်တွေလွတ်လပ်ပေါ့ပါနေပါပြီတဲ့ Facebook ပေါ်ကဆွေးနွေးချက်တချို့ပါဥောင်သူကြီးမြန်မာနိုင်ငံကပြောရရင်ဟလာတော်လိုင်းကောင်စီခေတ် social link ခေတ်ဆရာနာရှင်ခေတ်အဆက်ဆက်ဒီနေ့ခေတ်အရွယ်ရောက်နေပြီးသားလူလတ်ပိုင်းအများစုဟာအဲ့ဒီခေတ်တွေကိုဖြတ်ခဲ့တာပါဒီမိုကရေစီခေတ်ကိုကြုံခဲ့ရသူတွေမဟုတ်ပါဘူးအဲ့ဒီမှာအသားကျနေတဲ့ဟလာတွေးနေကြလုံနေကြနေနေကြပုံစံတွေကသူတို့မှအသားကျနေပြီးသားပါဆိုတော့ဒီမိုကရေစီနဲ့အဝံဝင်ကြဖြစ်အောင်လူတွေကိုဘယ်လိုပြောင်းလဲသင့်တယ်လို့ဦးအောင်သူကြီးမြင်ပါတယ
်ဟုတ်ကဲ့ကျွန်တော်မြင်တာတော့ဒီလိုပေါ့ဗျာနိုင်ငံကြီးသားစိတ်မျိုးတွင်းပေးသင့်တယ်ထင်ပါတယ်ဆိုတော့အဲ့ဒါမျိုးပြောရင်ကျွန်တော်တို့ဒီပညာရေးကဏ္ဍမှာဆိုလို့ရှိရင်လည်းကျွန်တော်နိုင်ငံသားပညာရေးပေါ့နော်ဆိုတော့ဒါမျိုးတွေကစပြီးတော့လုပ်ဖို့လိုမယ်လို့ထင်ပါတယ်နောက်တစ်ခုကကြတော့ဒီအစိုးရတစ်ခုလုံးအပိုင်းမှာကြတော့ကျွန်တော်တို့ကဒီဒီမိုကရေစီယဉ်ကျေးမှုနဲ့အဆက်ပြတ်လာတာကြာပြီပေါ့ဆိုတော့အဲ့လိုအနေထားမှာကြတော့ကျွန်တော်အကြံပြုချင်တာတော့ဒီမိုကရေစီထွန်းကားပြန့်ပွားရေးဆိုတဲ့ဟာမျိုးပေါ့နော်ဆိုတော့အဲ့လိုကမ္ဘာကထားလုပ်ပြီးတော့လုံနိုင်ရင်ကောင်းပါလေဆိုတော့အဲ့တော့အခုလုံနိုင်မှာပဲကျွန်တော်တို့ဒီအမှုချင်းနေပြင်ဖို့ဆိုတာတော်တော်အချိန်ယူအောင်မလို့လည်းဖြစ်ပါလေဆိုတော့တစ်ဖက်ကလည်းတချို့စီကံဖောက်တာတို့ခုနလိုကိစ္စမျိုးတွေပေါ့နော်အရေးယူရတာလည်းရှိကောင်းရှိမယ်လို့တော့ထင်ပါတယ်ခင်ဗျာ
ဟုတ်ကဲ့နောက်တစ်ခုကဒီဘာသာရေးလူမျိုးရေးအစွဲတွေအဲ့ဒါတွေကရောပြောင်းမသွားတဲ့ပြည်နည်းနည်းတောင်ပိုဆိုးလာသလားလို့ပြောဦးအောင်သူကြီ
းဟုတ်ကဲ့ခင်ဗျအဲ့တော့ကျွန်တော်မြင်လာဒီလိုဗျဒီတကားဖွင့်လိုက်တဲ့အခါမှာဒီဒီမိုကရေစီတကားပေါ့ဗျာဖွင့်လိုက်တဲ့အခါကျတော့ Nagurunga new take tare kisari, Nagurunga, Bakomlemina kisari alonga, Twalawa, no? So not a kajaro let the two Osudia go down, which in Yalama Bobi Jayon, Pioguna, Queen Yalawa, no? So Dini Tamaro Genomina, Yidaro, or three can say go. Not a kajaro, they only tell Piana, Liza, say, Kuna Pure, Nanganjida, say, Bejano Suazu, Ella Lura Lutemale.
Okay, McKinley. Lure, Dajani, you saw any day, the Lunchin, look, neat and look and also that it's only dog, party lobby in the lay.
Gunasia won't enjoy the house, Marty, you are talking about civic education, or not people need to keep Maru Janwame, who get the law or not, yes, only my tomorrow, Naraka, Pinabi, Mikawa, Metamaru Nangama, Timbo Jodari, Nipinashan, Isai, Sari, to do it out, you do it, who did message people, not the cook, the cook, yes, I am tomorrow, yes, only never, no, short. ကျောင်းလေးတွေရိုက်တာမျိုးတွေစပီးဟောပြောပွဲတွေလုပ်တာမျိုးတွေဒါမျိုးတွေကကြားရအောင်ရောက်တယ်ကျမတို့လူရက်ဖွဲ့ပွဲစီအနေနဲ့လေကုကန်လုပ်နေတာပဲပညာပေးတဲ့ပွဲတွေစီကန်ဆိုတာကိုဝါစပြီးတော့လုပ်ရမယ်ကိုဝါစပြောင်းရမယ်ဆိုတော့ကျမတို့ရက်ဖွဲ့ပွဲစီလုပ်နေပြီနဲ့ကျမတို့ရက်ဖွဲ့ပွဲစီလုပ်နိုင်တာအင်ဒူပေါ့နော်ဒီလို
ဟုတ်ကဲ့ပါခင်ဗျာအမှန်တကယ်ပြောင်းလဲဖို့မဲတောင်းခဲ့တဲ့အစိုးရအဖွဲ့ရောအပြောင်းလဲလူချင်းခဲ့တဲ့လူလူရောအားလုံးပြောင်းပါပဲတိုင်းပြည်တကယ်ပြောင်းမလို့ယုံကြည်ပါကြောင်းတင်ပြရင်ဒီကနေ့စီစဉ်ဒီကုန်းချုပ်ပါတယ်ပါဝင်ဆွေးနွေးသူနားဆင်သူတို့တော်တော်ရှင်အားလုံးအထူးပဲကျေးဇူးတင်ပါတယ်ခင်ဗျာ
ခုကြားခဲ့ရတာကတော့တရိုက်လေးလိုင်းဆွေးနွေးခန်းအတွေကိုအသစ်ထုတ်လွှင့်ပေးနေပါတယ်ပါဝင်ဆွေးနွေးကြဖို့ထပ်ပြီးတော့ဖိတ်ခေါ်ပါရစေတူရကီနိုင်ငံမှာစစ်တပ်ရဲ့အာဏာသိမ်းမှုမအောင်မြင်ဖြစ်ခဲ့ပြီးတဲ့နောက်ထောင်ပေါင်းများစွာသောတူရကီနိုင်ငံသားတွေဟာအန်ကာရာမြို့က ကီဇီလာယင်ပြင်အပါဝင်အစ္စတန်ဘူမြို့နယ်အစ်စမီကန်ဂျီမြို့တို့မှာစနေနေ့ကစုဝေးပြီးသမရအာဒဝန်ကိုထောက်ခံကြောင်းကြွေးကြော်ခဲ့ကြပါတယ်ညဘက်မှာလူလူကြီးကအလန်နေကိုဝေယမ်းပြီးတိုင်းပြည်ကိုဘယ်အရာဘယ်သူတူတူတယောက်ကမှသွေးကွဲအောင်လုပ်တာကိုလက်ခံမှာမဟုတ်ဘူးလို့ကြွေးကြော်ခဲ့ကြပါတယ်အမေရိကန်ပြည်ထောင်စုမှာနေထိုင်နေတဲ့မွတ်စလင်တရားဟောဆရာဖတ်တူလာဂူလန်ကတူရကီနိုင်ငံမှာတောက် ပြည်သူတွေကိုအထောက်အကူပြုမှုနဲ့ပတ်သက်ပြီးအမေရိကန်ခြေဆိုင်တရားဟောဆရာဂူလန်အပေါ်ထောက်ခံသူတွေကိုပြစ်တင်ထားပါတယ်။ဒါကြောင့်အမေရိကန်ပြည်ထောင်စုအနေနဲ့ဂူလန်ကိုဖမ်းဆီးဒါမှမဟုတ်လွှဲပြောင်းပေးဖို့တူရကီသမ္မတကအမေရိကန်သမ္မတဘာရက်အိုဘားမားကိုတောင်းဆိုခဲ့တဲ့အကြောင်းသတင်းတွေမှာဖော်ပြနေကြပါတယ်။မြန်မာနိုင်ငံရဲ့စီးပွားရေးဖွံ့ဖြိုးမှုနဲ့ တိယဝန်ကြီးချုပ်လီကေချန်ကစနေနေ့မှာပြောပါတယ်မွန်ဂိုလီးယားနိုင်ငံမြို့တော်မှာကျင်းပနေတဲ့စစ်တပ်ချိန်မြောက်SM ဥယောပအာရှနိုင်ငံသားရေးဝန်ကြီးများထိပ်သီးဆွေးနွေးပွဲပြင်ပမှာသမ္မတဦးထင်ကျော်နဲ့တွေ့ဆုံစဉ်ဝန်ကြီးချုပ်လီကေချန်ကအဲ့ဒီလိုပြောကြားလိုက်တာပါမြန်မာသမ္မတဦးထင်ကျော်ကလည်းတရုတ်နဲ့မြန်မာနိုင်ငံတို့ဟာညီညာစွာရှင်တွဲနေထိုင်ရေးမူငါးချက်နဲ့အညီရပ်တည်ခဲ့ကြပြီး
လုပ်ရင်မူကမှအင်ဂျင်နိုင်ဖြစ်ပြီးတော့စပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Terra Smith ဖြစ်ပါတယ် VOA American အတန်းမနှက်ဖက် ညနေဖက်မြန်မာဘာသာစီစဉ်ကုန်မြန်မာစံတော်ချိန်ညနေ6နာရီခွဲနေ9နာရီထိတစ်ချိန်ည9နာရီကနေ10နာရီထိတစ်ချိန်လိုင်းတိုမီတာ71 25တို့ကနေတန်လွင့်ပေးသွားအောင်ပါတော်တာရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းကျမရှင်လာပါစေရှင် VOA ကိုအားပေးနာဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ကျမနန်းငောပါ
This program has come to you from the Voice of America, Washington.